Welcome to the Voice of America in Burmese.
Mingla Nyaja Mashin, Pio American Tanya, Tonsa Chakun, Zulan Langaye, Inganina, Gunaigani, Senai, Season Rigo, Muro, Washington, DC, Gani, Dai Tolin Binivari, Lindomita, Nasanga, Tonsa Ningazen, and Lindamita, Dia Goz, Erugani, Pan Yunas and Marishin. Timakwanuba, Kunya Vine Season Rita, when you were mission.
Tinaonuba, Tinya Nasi and Metrini Maro, Evening and Pegre Muroma. လူပေါင်း100ခန့်ဆက်ငါအောင်တင်မနေသေးဆုံးခဲ့တဲ့တနင်္ဂနွေနေ့ဖုန်းကွက်တက်ခိုင်းမှုနဲ့ကြုံရပြီးမှာပဲပြည်ထောင်ဝင်နှုတ်ထုတ်ခွင့်တောင်းလိုက်ပါတယ်အမေရိကန်သမ္မတလောင်းယူဝဲအတွက်ဒီကနေ့မဲဆွယ်စည်းရုံးလို့ရှာမှာဒီမိုကရက်တစ်ပါတီကဟီလိုက်ကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်အိုဘားမားပထမဆုံးကျင်တက်ရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့
ကိုအစိုးရဘက်ကထိထိရောက်ရောက်ကင်ထွက်ဖြည့်ရှင်ပေးဖို့လူမှုရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကလိုလားနေကြပါတယ်
ဒီကခံယူတာတွေကဖြတ်တာမဟုတ်ပဲနဲ့ရေမဆေးလောက်သားတွေကနေပြီးတော့လာဖြတ်သွားတယ်လို့ပြောပါတယ်အဲ့တော့ရေမဆေးလောက်သားဆိုရင်တနိုင်ငံလုံးကမြည်သူမဆိုဖြစ်နိုင်သွားတယ်ရှင်ဒါကြောင့်မို့လို့ဒီကခံ
ကချင်ရေးလှုပ်ရှားသူမတ်ခွန်ကြာရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိပါတယ်။လွတ်လပ်တဲ့ကျောင်းသားတမကတွေပေါ်ထွက်လာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ဘကတာများဖွဲ့ချုပ်ကပြောပါတယ်။မီယိုပလာလဲရလုံနေတဲ့ဒေသခံတွေအတွက်မြေယာပိုင်ဆိုင်မှုအမခန့်ချက်ပေးနိုင်အောင်အစိုးရကခိုင်မာတဲ့ဥပဒေနဲ့အကာအကွယ်ပေးနိုင်ရေးမြေယာရေးတောင်းဆိုသူတွေကလည်းတိုက်တွန်းနေပါတယ်။ရခိုင်ပြည်နယ်စကိုင်းတိုင်းအထက်မိုးကြွာသွန်းနေတဲ့အခြေအနေနဲ့ချင်းတွင်းမြေရေးစိုးရိမ်မှတ်သတိပေးချက်တွေကိုလည်းနားဆင်ရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခင်ဖြူထွေတို့ကကြေညာပေးပါမယ်ရှင
်။ဆော်ဒီအာရေဗျနိုင်ငံမှာလူလေးဦးသေဆုံးပြီး၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရမဒီနာမြို့ကတက်ခိုက်မှုပါဝင်နေရာတော်များမှာတင်းလာနေတုန်းကအထူးကံပုံကွက်တက်ခိုက်မှုတွေကြုံခဲ့ရပါတယ်။မဒီနာမြို့ကပောက်ခွဲမှုမှာတော့အစ္စလမ်ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မိုဟာမက်ကိုမြုပ်နှံရဗလီရဲ့အပြင်ဘက်စစ်စည်းရေးဂိတ်အနီးဖြစ်ပွားခဲ့တာပါတိုက်ခိုက်သူဟာလွန်ကျွန်းရေးရာရှိတွေနဲ့ထိတ်တက်ရင်ဆိုင်တိုးရွာကသူ့ကိုယ်သူအသေးခံပောက်ခွဲလိုက်တာလို့လည်းဆော်ရီပြည်ရေးဝန်ကြီးဌာနကပြောပါတယ်မွတ်စလင်တွေရဲ့ရမ်ဒန်ဥပုပ်ကာလဒီသတင်းပတ်ထဲကုံဆုံးမှဖြစ်တဲ့အတွက်တမန်တော်ဗလီမှာလူစီကားနေချိန်မှာပဲပောက်ခွဲမှုနဲ့ကြုံခဲ့ရတာပါတိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဆုပ်ပြီးကြီးညာတာမျိုးမရှိသေးပါဘူးနိုင်ငံရှေ့ဘက်မှာရှိတဲ့ကာတစ်မြို့ကရှီယာဗလီတစ်ခုမှဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုလည်းအာဏာပိုင်တွေစုံစမ်းနေပါတယ်တိုက်ခိုက်မှုအတွင်းသေဆုံးသူအလောင်း၃လောင်းကအဆနာတွေကိုတွေ့ရတဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနကပြောပေမဲ့ဘယ်သူပဲပါဆိုတာတော့မပြောပါဘူးတင်းလာနေကတက်ခတ်မှုတွေနဲ့နိုင်ငံအနောက်ပိုင်းမှာရှိတဲ့ဂျေရမ်မျိုးကနောက်အမေရိကန်ကောင်စစ်ဝင်ယုံအနီးပောက်ကွဲမှုကတော့ပထမဆုံးဖြစ်ပါတယ်ကောင်စစ်ဝင်ယုံအနီးတက်ခတ်မှုအတွင်းမှာတော့မရီနာမျိုးမှလိုပဲလွန်ကျွန်းရေးအာဏာပိုင်တွေကမတင်ကားလို့ချင်းကပ်သွားတဲ့အချိန်မှာအသေးခံဘုံးပောက်ခွဲခဲ့တာဖြစ်ပါတယ်
ဤရနိုင်ငံဘက်တက်မြို့တော်မှာလူတွေများပြားသေဆုံးခဲ့ရတဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုကြောင့်နိုင်ငံရေးအကြက်တဲတွေတွေ့နေချိန်မှာအီရက်ပြည်ထရေးဝန်ကြီးမိုဟာမက်ဂါဘန်ကယာရုကနေနှုတ်ထွက်ဖို့နှုတ်ထွက်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်လူ195ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ရတဲ့ပတ်သက်လို့လူတို့ရဲ့အမျက်ဒေါသတွေကိုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီထံမှနှုတ်ထွက်ခွင့်တောင်းထားတဲ့ကာလအတွင်းလက်ရှိတာဝန်တွေကိုလည်းသူ့ရဲ့လက်ထောက်ကိုဒီကနေ့ပဲလွှတ်ပြောင်းပေးခဲ့ပါတယ်အီရန်နိုင်ငံထဲမှာဒီအမေရိကန်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစလို့ဘက်ဒတ်မြို့တော်မှာအဆိုးဝါးဆုံးဖြစ်ခဲ့တဲ့ကာရတာရက်ွက်တိုက်ခိုက်ခံရတဲ့နေရာမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေကတော့ပျောက်ဆုံးနေတဲ့လူတွေကိုလိုက်လံရှာဖွေနေပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့အာရစစ်သွေးကြတွေကပြောထားပြီးတော့ရှီယာမွတ်စလင်တွေကိုပြင်ကမြတ်ထားတိုက်ခိုက်တာလို့ဆိုပါတယ်မွတ်စလင်တို့ရဲ့ဘာသာရေးအရာဒီမြင့်မြတ်တဲ့ရမဒန်ဥပုလ္လကုန်ဆုံးခံဤအချိန်ဖြစ်တာကြောင့်အကြမ်းဖက်မှုတွေရော့ပါသွားဖို့မျှော်လင့်တဲ့အကြောင်းအီရန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျန်ကူဘစ်ကပြောဆိုနေချိန်မှာပဲဒီတိုက်ခိုက်မှုဖြစ်ခဲ့တာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကအစ်မြစ်စားသောက်ဆိုင်တစ်ခုမှာအစွန်းတော်သမားတွေတပ်ဖြတ်တပ်ခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရက်ပြန်ရောက်လာချိန်မှာပဲဂျပန်နိုင်ငံချာရေးဝန်ကြီးဖူမီယိုကီရှိရာကသူ့အနေနဲ့ကြီးကျယ်ဝမ်းနည်းမှုရဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်
။残虐非道なまテロによって尊い命を奪われ
野生ちゃんちょび地点論られ戦敗わら状担もしれ徹底損傷やび必須ね損絶やれぽ論命観察みれ状ジャパン人間財運にが描けたば冰河地人間田間妙ま先にが徹底損とれ野鉄本員2人ね田山間20人でジャパン人間なりれ保衛けたばဒီလိုတက်ခိုက်မှုမျိုးတွေနောက်ထပ်မကြုံရအောင်နိုင်ငံတကာအသံဝင်းနဲ့အတူကြိုးပမ်းသွားမယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးကကြေညာပြုခဲ့ပါတယ်။မ ဘင်္ဂလားဒေ့ရှ်လွန်ကျွန်းတပ်ဖွဲ့ဝင်တွေကတော့တကားမျိုးတော်ကစားတော့ဆိုင်ကိုစီးနင်းတက်ခတ်ခဲ့သူတွေက6ယောက်ကိုအသေးဖမ်းဆီးခဲ့ပြီးစီးနင်းတက်ခတ်မှုဆက်လက်ကျူးလွန်ခဲ့သူနောက်တူကိုအရှင်ဖမ်းမိခဲ့တယ်လို့အစိုးရဘက်မှပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအသေးမိသူတွေကတယောက်ဟာဆိုင်မှာအလုပ်လုပ်နေတဲ့သူဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစစ်မြေရဲရဲရှိတယောက်ကဒီကနေ့မှာပဲပြောဆိုလိုက်ပါတယ်။တစားကန်7ယောက်ကိုကယ်တင်နိုင်ပြီးဒီထဲက9ယောက်ကိုဆက်လက်ထိန်းသိမ်းထားပေမဲ့ဒီလူတွေကိုမတင်ကားလို့လားတက်ခတ်မှုနဲ့ပတ်သက်လို့ပိုပြီးအသေးစိတ်သိနေအောင်မင်းမြန်းကျင်လို့လားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြီးအကဲကတော့စစ်သွေးကြွအဖြစ်တန်ရရှိသူတူပါဝင်လူ၂ယောက်ကိုစစ်ဆေးနေတဲ့အကြောင်းတင်းလာနေတုန်းကပဲပြောဆိုထားပါတယ်
အာကာသရဲမှာကီလိုမီတာသန်းပေါင်း 2,800 ခရီးနေခဲ့ပြီးတဲ့နောက်နေအောင်ကြီးစွမ်းရင်တို့အာကာသရင်ဂျူနိုဟာအခုခါဂျူပီတာဂျူကိုစတင်လဲပတ်နေပါပြီ။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ရဲ့ဂျူနိုအာကာသယင်ဟာဂျူပီတာဂျူရဲ့စွမ်းငင်အားနဲ့အလိုက်တင်လဲပတ်နိုင်အောင်အချိန်လျှော့ချနိုင်ဖို့အတွက်တနင်္လာနေ့နောက်ပိုင်းမှာပဲအင်ဂျင်ဆက်ကိုစနှုတ်ခဲ့တာပါ။ကျိုးပန်းလန်းနဲ့ဆင်းဖို့35မိနစ်ကြာကျိုးပန်းမှုတွေအောင်မြင်ကြောင်းအချက်ပြသက်လက်ခံရရှိခဲ့ပြီးတဲ့နောက်မှာတော့ကယ်လီဖိုးနီးယားပြည်နယ်က NASA အာကာသထိန်းချုပ်ရေးစခန်းမှာအပိဒံတွေနဲ့ပြည့်စံသွားခဲ့ပါတယ်။နေကနေရေတွက်ရင်ပစ္စမမြောက်နေရာမှာရှိတဲ့ဂြိုလ်လက်ဖြစ်နောက်နေဆက်ကြဝဠာစနစ်မှာအကြီးဆုံးလက်ဖြစ်တဲ့ဂျူပီတာဂြိုလ်ကိုဂျူနိုအာကာသယင်ကလှည့်လည်ပြီးလပေါင်း20ကြာသုတေသနလေးလာမှုတွေပြုလုပ်သွားမှာပါ။နေဆက်ကြဝဠာစနစ်အခြေခံဖွဲ့စည်းခဲ့ပုံကိုနားလည်နိုင်ဖို့နောက်တန်းငွေတိမ်တိုက်တွေဖုံးလွှမ်းနေတဲ့ဂျူပီတာဂြိုလ်မှာမာကျောတဲ့မျက်နှာပြင်ရှိမရှိဆိုတာတွေကိုသုတေသနလုပ်ကြမှာပါ။ပြင်းထန်တဲ့ရေဒီယိုတတိကြွတက်လို့ဒီလိုပြင်ပပတ်ဝန်းကျင်ကရိုက်ခတ်မှုတံကိုခံနိုင်အောင်လက်မဝက်လောက်ထူတဲ့တိုက်တေနီယံတပ်ထုနဲ့တိစောက်ထားတဲ့ပန်ကားပုံစံအာကာသယင်ကိုတော့ကွန်ပျူတာစနစ်နဲ့အဓိကထိန်းချုပ်ထားတာပါဂျူနိုအာကာသယင်ဟာဂျူပီတာဂျူကိုအရောက်သွားနိုင်တဲ့ဒုတိယမြောက်အာကာသယင်ဖြစ်ပြီးတော့ပထမအကြိမ်ရောက်ခဲ့တဲ့ဂယ်လီလီယိုယင်ကတော့1995ခုနှစ်ကနေ2003ခုနှစ်အထိလက်ပတ်ခဲ့တာပါဂျူနိုအာကာသယင်ရဲ့ခီးစဉ်ကိုတော့ပျက်စီးပျောက်ပြက်သွားတဲ့အထိဒီဂျူပီတာဂျူရဲ့လေထုထဲဝင်ရောက်ပြီး2018ခုနှစ်မှာအဆုံးသတ်ဖို့လည်းစီစဉ်ထားပါတယ်ရှင
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတလောင်းရွေးပွဲအတွက်ဒီကနေ့မဲဆွယ်စည်းရုံးလှုပ်ရှားကြမယ့်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်ကိုဘာမှပထမဆုံးအကြိမ်တက်ရောက်မှာဖြစ်ပါတယ်။ပြန်ပြက်ရီပပလီကန်ပါတီကဂရီချွတ်တထင်းဒေါ်နယ်ထရမ့်ကတော့ပြည်နယ်မြို့တော်ရယ်လေးမှာညနေဘက်ကျင်းပမဲ့အခမ်းအနားတွင်မိန့်ခွန်းပြောကြားမှာပါ။ရယ်လေးမြို့နဲ့ကီလိုမီတာ200ကျော်မှရှိတဲ့ရှားလော့မြို့မှာနိုင်ပိုင်းဆော့ပြီးကျင်းပမဲ့ဒီမိုကရက်တစ်ပါတီရဲ့စည်းရုံးလှုပ်ရှားမှုမှာတော့သမ္မတဘာမှကသူ့ရဲ့ပထမတစ်ကြိမ်သမ္မတတက်တန်လေးနဲ့မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ကလင်တန်နဲ့အတူတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးအောင်ကလင်တန်ကတော့ပြီးခဲ့တဲ့လတိုင်းမှာတော့သူ့ကိုထောက်ခံကြောင်းတရားဝင်ပြောဆိုခဲ့တဲ့သမ္မတဘာမှရဲ့ဗီဒီယိုမှတ်တမ်းနဲ့အတူစီယိုခီအတူတက်ဖို့မျှော်လင့်ဆောင်စားနေတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသတင်းစကားပါခဲ့တာပါ။လွန်ခဲ့တဲ့ရှင်းနှစ်တုန်းကတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့သူတို့နှစ်ဦးအကြိမ်နဲ့ပြန်ခဲ့ဘူးပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာပါတီကိုစားပြုသမ္မတလောင်းဖြစ်လာရက Republican Party ကိုဆက်ဂျွန်မက်ကိန်းနဲ့ရှင်ပြန်ခဲ့ရတဲ့ Obama အတွက်လည်းကလင်တန်ကစီယိုလှုပ်ရှားပေးခဲ့ဘူးပါတယ်။ခုကမှသမ္မတရာထူးကိုဒီမိုကရက်တစ်ပါတီကဆက်ထိန်းထားနိုင်မှုနဲ့သူ့ဆိုးရွားမူဝါဒတွေကိုဆက်လက်ကျင့်သုံးနိုင်မှုရည်ရွယ်ပြီးသမ္မတဥပမာကဝန်ကြီးအောင်ကလင်တန်အတွက်စီယုံပေးနေတာပါသမ္မတတာဝန်ထမ်းဆောင်မှုနဲ့ပတ်သက်လို့လူလူချမ်းမှာလက်ခံသဘောကျတဲ့နှုန်းလွန်ခဲ့တဲ့၄နှစ်အတွင်းမှာအမြင့်ဆုံးအခြေအနေရောက်နေချိန်မှာပဲသမ္မတကဝန်ကြီးအောင်ကလင်တန်ကိုထောက်ခံကြောင်းကြေညာခဲ့တာပါ
EU တွေကနေ UK နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာရဲ့နောက်ဆက်တွဲခရက်တွေဟာအရှေ့ဥရောပနိုင်ငံတွေကိုပြန့်နှံ့နေပါတယ်။ UK ရဲ့ဆုံးဖြတ်ချက်အားရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့ EU ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့သူတို့ရဲ့လှုပ်ရှားမှုတွေကိုအားကောင်းစေတယ်လို့အရှေ့ဥရောပကအမျိုးသားရေးလှုပ်ရှားသူတွေကပြောနေကြတာပါ။ဥရောပရောက်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံအပါအဝင်တခြားဥရောပဖွဲ့ဝင်နိုင်ငံတွေအနေနဲ့မဖြစ်မနေမျှဝေလက်ခံဖို့ဖိအားပေးခံရတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့အချိုးကျလက်ခံရေးအစီအစဉ်ကိုပယ်ချတဲ့မတဲ့လူမှုဆန္ဒအခိုင်အဝဲတရက်လာမယ့်လပိုင်းတွေအတွင်းမှာဟန်ဂေရီနိုင်ငံမှာကျင်းပဖို့စီစဉ်နေပါတယ်။ဒီကိစ္စကဟန်ဂေရီနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့လူမှုရဲ့မဲဆန္ဒဟာဟန်ဂေရီနိုင်ငံရဲ့ဒီလိုအချုပ်ချာပိုင်ဆိုင်မှုအပေါ်မှာဆုံးဖြတ်ရက်တည်နိုင်မဲ့အခွင့်အလမ်းတရက်ဖြစ်တယ်လို့ဟန်ဂေရီဝန်ကြီးချုပ်ဗစ်ကတာအိုဘန်ကပြောပါတယ်။EU ရဲ့ဒုက္ခသည်အချိုးကျလက်ခံရေးအစီအစဉ်ကိုဆန့်ကျင်တဲ့လူမှုဆန္ဒအခိုင်အဝဲအလွယ်တကူအောင်မြင်နိုင်တယ်လို့သုံးသပ်သူတို့ချို့ကလည်းခံမှန်းပြောဆိုကြပါရရှင်။
ပြည်သူနိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်တိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့လွှတ်တော်စုံစမ်းရေးအဖွဲ့ကနိုင်ငံတော်အဆင့်အကြမ်းဖက်တိုက်ခိုက်ရေးအေဂျင်စီတစ်ခုတည်ထောင်ဖွဲ့စည်းဖို့တိုက်တွန်းလိုက်ပါတယ
် Nos services de renseignement ont failli, je le dis très très clairement, personne ne pourrait
ထောင်လိုင်းလုပ်ငန်းတွေမှာပြက်ကက်မှုတွေရှိခဲ့တဲ့ဒါကိုလည်းခက်ရှင်းရှင်းပြောကျင်တဲ့ဟန်ဆောင်နေလို့မဖြစ်ဘူးဆိုပြီးစုံစမ်းရေးကော်မရှင်ဥက္ကဋ္ဌ George Fana ကအမျိုးသားထောင်လိုင်းလုပ်ငန်းတွေပြန်လည်ဖွဲ့စည်းရေးပါဝင်အကြံပြုတိုက်တွန်းချက်40နီးပါးကိုဒီကနေ့တင်ပြရမှာပြောဆိုသွားတာပါပြည်ထောင်နိုင်ငံကတရားစာရီကိုရေးသားဖော်ပြတဲ့ Charlie Hebdo Magazine တိုင်းမှာလူ12ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတိုက်ခိုက်မှုတွေကိုမကျူးလွန်ခင်လာပိုင်းလုံမှာပဲတိုက်ခိုက်မှုကိုကျူးလွန်ခဲ့သူ Sai Kouachi နဲ့ Charlie Kouachiချီရညီကိုနှစ်ယောက်ပြင်သစ်ထောက်လိုင်းရေးတွေမျက်ခြေပြက်ခဲ့တာကိုလည်းစုံစမ်းစစ်ဆေးမှုအတွင်းတွေ့ရှိခဲ့ပါတယ်။ Charlie Hebdo Magazine တိုက်အပြင်ဘတ်တာကလန်ကာဝဲခန့်မှအားကစားရုံတရုံနဲ့စားတောက်ဆိုင်ဘားတွေတော်များများမှာပါတိုက်ခတ်မှုတွေကိုစီစဉ်တကျလုပ်ခဲ့တာတွေကိုဆယ်လကြာစုံစမ်းစစ်ဆေးခဲ့ပြီးမှတော့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌကတကဘာလုံးကထောက်လိုင်းရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေတာကိုလည်းထောက်ပြပြောဆိုခဲ့တာပါ။ပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခတ်မှုနှစ်ခုအတွင်းမှာတော့လူပေါင်း149ယောက်ထိသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့တက်ခဲမှုတွေနောက်ပိုင်းအရေးပေါ်အခြေအနေကြီးညာခဲ့တာနောက်ဆက်တွဲပြည်ထောင်နိုင်ငံတဝန်းကစာတင်ကျောင်းတွေဂျူဖျားကျောင်းတွေကုန်တိုက်တွေမှာလုံခြုံရေးအတွက်တပ်တွေကိုဖြန့်ချခဲ့တာတွေဟာလက်တွေမှာထိရောက်မှုရှိရလားဆိုတာကိုလည်းစုံစမ်းရေးကော်မရှင်ဖွဲ့ကမေးခွန်းထုတ်ထားပါတယ်
တောင်တရုတ်ပြည်နယ်ပြင်အတွင်းကပိုက်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေတွေမှာအချုပ်ချာအာဏာကိုကာကွယ်ဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်နိုင်ငံကပါရာဆယ်ကျွန်းစုတွေအနီးသတင်းတပတ်ကြားစီးလက်ချင်းမှုတွေစတင်လိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးလက်ချင်းမှုဟာနယ်မြေပိုက်ဆိုင်မှုအတွက်အငင်းပွားနေတာတွေကိုနိုင်ငံတကာတရားရုံးကတမန်ဝင်အဆုံးဖြတ်ပေးမဲ့အစီအစဉ်ကိုတရားဝင်မှုမရှိကြောင်းပြသဖို့ကြိုးပမ်းတဲ့လောက်ရဖြစ်နေလဲအများကမြင်ကြပါရဲ့ရှင
်။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမရှင်။အထူးရှာမခံတဲ့ဘာသာရေးဆိုင်ရာထိပါဖျက်ဆီးမှုတွေကိုအစိုးရဘက်ကထိထိရောက်ရောက်မကင်တွယ်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီအရေးကိုပါထိခိုက်လာမဲ့အရေးစိုးရိမ်တဲ့အကြောင်းအခွင့်အရေးလှုပ်ရှားသူတွေကပြောပါရယ်။ဘာသာရေးဆိုင်ရာပြစ်ပခါတွေမဖြစ်ပွားဖို့အစိုးရအနေနဲ့ကာကွယ်တားဆီးရေးနဲ့ဥပဒေနဲ့အညီဆောင်ရွက်ဖို့လိုသလိုတစ်ဖက်မှာလည်းပြည်သူတွေကလည်းသတိရှိကြဖို့ကိုအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်တာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါရရှင်
။အစိုးရတဲ့ဒါဝင်ယူပြီးနောက်လေးလတာကာလအတွင်းတိတာတဲ့ဘာသာရေးဆိုင်ရာထိပါဖျက်ဆီးမှုတွေဒေသကြီး၃ခုလိုမှာဖြစ်ပွားခဲ့ပြီးနောက်မှာတော့ဘာသာရေးဆိုင်ရာပြစ်ပခါတွေကိုသတိရှိကြဖို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်အရေးလှုပ်ရှားသူမတ်ခွန်ကြားကအခုလိုပြောပါတယ်
။ဒါအန်ဒီရဲ့အင်မတန်ကြီးတယ်လို့ယူဆပါတယ်။ဒါတွေးတိုးဆန်းလာမျိုးမဟုတ်ဘဲနဲ့စင်ခေါ်နေတယ်လို့လည်းယူဆပါတယ်ရှင်။ဘာဖြစ်လို့လဲဆိုရင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီတရားဥပဒေစိုးမိုးရေးအတွက်ဦးဆောင်နေတာဖြစ်ပါတယ်။အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်တရားစင်ခေါ်လိုက်တယ်လို့လည်းယူဆတယ်။သူမလှုပ်ဆောင်နေတဲ့ဒီ27ရာစုဘန်ဂလုံဆိုတဲ့ဟာကိုပြက်ပြအောင်လှုပ်ဆောင်နေတာလို့လည်းယူဆလာတယ်။တစ်ဖက်ကနေလည်းပဲစစ်အုပ်ချုပ်ရေးပြန်ဖြစ်လာအောင်ဥပမာဟိုနားတကွက်ဒီနားတကွက်မှာရှယ်လော့ဖြစ်အောင်အထူးသဖြင့်အချုပ်ချာကြတဲ့နေရာပေါ့။အဲ့ဒါမျိုးနေဖြစ်ပွားအောင်များတိုးတင်တန်းစီတမင်တန်းစီနေသလားဆိုတဲ့တန်တရားမျိုးလည်းရှိလာပါတယ်ရှင့်။ဒါကြောင့်မို့လို့ဒီတူလူထုအနေနဲ့လည်းဒီလိုကိစ္စမျိုးဖြစ်တဲ့အခါမှာကောင်းကောင်းမွန်မွန်စဉ်းစားပြီးတော့မှအထူးတကွက်ဝိုင်းဝန်းတားစီတာမျိုးကာကွယ်တာမျိုးလုပ်တင်တယ်လို့ယူဆပါတယ်ရှင့်။
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်ပြည်နယ်ဖားကံမြို့နယ်လုံကင်းကျေးရွာကမွတ်စလင်ဘာသာရေးအဆောက်အအုံတစ်ခုဖျက်ဆီးခံရသလိုပြီးခဲ့တဲ့လကုံပိုင်းတုန်းကလည်းဘကိုးတိုင်းတရဲသမိန်ကျေးရွာကမွတ်စလင်တွေရဲ့ဗလီနဲ့အိုးအိမ်တချို့ဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းမှာလည်းအီဘီလာအတွင်းရက်ပိုင်းမဲ့ခြားပြီးခရီးယာဖျားချောင်းဝင်းအတွင်းနယ်ဗလီတို့အနီးမှာဗုဒ္ဓဘာသာဇေတီတွေအတင်းဝင်ရောက်တည်ထားခဲ့ပါတယ်။အစိုးရသည့်တာဝန်ယူပြီးလေးလတာကာလအတွင်းမြန်မာပြည်တွင်းလူနည်းစုကိုးကွယ်ရာဘာသာရေးဆိုင်ရာအထွတ်အမြတ်နေရာတွေဝင်ရောက်ဖျက်ဆီးခံရတာဖြစ်ပေမဲ့နှစ်ဖက်ထိတ်တိုက်တွေ့မှုတွေကတော့လူနည်းစုတွေဘက်ကရှောင်ရှားခဲ့ကြပါတယ်။ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်မှုအဖွဲ့ Seagull ကကိုဟယ်ရီမျိုးလင်းကတော့နောက်ထပ်အလားတူဖြစ်ရပ်တွေပေါ်ပေါက်လာမယ့်အရေးစိုးရိမ်တဲ့အကြောင်းပြောပါတယ်
။ဒီလက်ရှိဒီကြောင်းလဲလာပြီးတဲ့နောက်မှာတက်လာတဲ့အစိုးရကဒီအခုကိစ္စရောကချင်ကိစ္စရောဖြစ်ပြီးတဲ့နောက်မှာတော့ဒီကင်ကွယ်မှုစ조사တယ်ပေါ့နော်စ조사တဲ့နေရာမှာဒီပြန်လဲရင်ကြားစီမျိုးဥစားပေးပြီးတော့စ조사တာကိုကျွန်တော်တွေ့ရတယ်ပေါ့ဒါကိုကျွန်တော်တို့ကြိုးစိုးပါတယ်အရင်အစိုးရထက်ဆိုင်ပို့ပြီးတော့ဒီရေးရအရင်ဆိုင်လာတဲ့သဘောကိုတွေ့ရတယ်ပေါ့နော်ဒါပေမဲ့တခုရှိတာကတရားတွေကိုတောင်းလျှောက်ဖန်တီးနေတာကြီးကကျွန်တော်တောင်းလျှောက်တွေ့ရတယ် Facebook ပေါ်မှာပဲရှိရှိအပြင်မှာရှိအမုံတရားပြီးပြောနေတာကြီးကတောင်းလျှောက်ရှိနေတယ်ပေါ့နော်တရားတွေကိုတိတိကျကျ ဆိုင်တွေအရေးယူမှုရှိမှဒီပြိပခဖြစ်တာတွေကရပ်သွားမယ်လို့ကျွန်တော်မြင်တာနောက်တစ်ခုကကျတော့ဒီဆိုရထိပ်ပိုင်းတောင်းရင်ရှိသူတွေအနေနဲ့ဒီနောက်ပြည်သူတွေဒီဆိုရရွေးချယ်သူတက်လာတဲ့အဆိုရဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ဒီဟာကိုဒီပို့ပြီးတော့ဒီခံမှုရှိကြဖို့တိုက်တွန်းချက်တွေအပြည့်မှုတွေပို့လုပ်ဖို့လုပ်တယ်လို့ထင်ပါတယ်
ဘာသာရေးအရာထိတိုက်တွေ့အောင်ဆောင်ရွက်လာတာတွေကိုအစိုးရဘက်ကသတိကြီးကြီးထားပြီးကန့်တွဲဖို့လိုအပ်တယ်လို့အမုံတရားဖြန့်ဝေနေတာတွေကိုဟန်တားနိုင်အောင်သတင်းအချက်လက်အမှားတွေပြန့်နှံ့တာကိုတံပြန့်နိုင်အောင်အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းတစ်ဖက်တစ်လမ်းကဆောင်ရွက်ရမှာဖြစ်တယ်လို့လည်းကိုဟယ်ရီမျိုးလင်းကပြောပါတယ်မခွန်ချာကတော့
ဒေတာခံယူသားတွေကဖြတ်တာမဟုတ်ပဲနဲ့ရေမစေးလောက်သားတွေကနေပြီးတော့လာဖြတ်သွားတယ်လို့ပြောပါတယ်အဲ့တော့ရင်မစေးလောက်သားဆိုရင်တနိုင်ငံလုံးကမိသူမဆိုဖြစ်နိုင်သွားတယ်ရှက်ဒါကြောင့်မို့လို့ဒေတာခံတွေကိုယ်တိုင်ဖြတ်တယ်ဆိုပြီးမှဒေတာခံတွေကိုနာမည်အပုတ်ချတာချက်ကိုလည်းဒီလိုဒေတာခံဖြစ်အောင်တိုတင်ထားထားတဲ့သူများကနေဒီဝင်ဖြတ်တာမျိုးမဖြစ်အောင်လည်းဒေတာခံအစ်စ်တွေအနေနဲ့ဝိုင်းဝန်းကာကွယ်နိုင်ဖို့ကာကွယ်တဲ့ဒေတာခံတွေကိုလည်းတရားဥပဒေစိုးမိုးရေးရှုထောင့်ကနေပြီးတော့နိုင်ငံတော်ကနေအကာအကွယ်ပေးဖို့လုံခြုံမှုပေးဖို့လည်းအင်မတန်လိုအပ်နေပါတယ်ရှက်
လူနည်းစုတွေရဲ့ဘာသာရေးဆိုင်ရာအဆအုံတွေပိုင်ဆိုင်မှုတွေထိပါဖြည့်ဆည်းခံရမှုတွေကိုအစိုးရဘက်ကအခုချိန်ထိတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုမျိုးမရှိသေးတဲ့အပေါ်မှာလည်းပြည်ရင်းမြေပအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ပါတယ်။အစိုးရတရအနေနဲ့ပြစ်မှုကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်တွေပေးဖို့လူနည်းစုကိုအကာအကွယ်ပေးဖို့ကိုလည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့16ဘွဲ့ကလက်မှတ်ရေးထိုးပြီးတောင်းဆိုလိုက်ပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါ။မကြခင်မှာမြေယာပိုင်ခွင့်အာမခံချက်ရှိရေးတောင်းဆိုချက်ကိုလည်းပြောပြပေးပါဦးမယ်ရှင်။အခုရင်တော့ចောင်းသားတမကတွေလွတ်လပ်စွာပေါ်ထွက်လာရေးចောင်းသားတွေဘက်ကသဘောထားကိုအရင်ပြောပြပါမယ်။မြန်မာနိုင်ငံမှာလူထုထောက်ခံတဲ့ဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့တက္ကသိုလ်တွေထဲမှာလွတ်လပ်တဲ့ចောင်းသားတမကတွေပေါ်ပေါက်လာရေးမှာတော့အာဏာပိုင်တွေဘက်ကအစိုးမြင်နေတုံးပဲလို့ဗကတများအဖွဲ့ချုပ်ကပြောပါတယ်။ဒါပေမဲ့လည်းတက္ကသိုလ်အလိုက်လွတ်လပ်တဲ့တမကတွေပေါ်ပေါက်လာရေးဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဗကတများအဖွဲ့ချုပ်ကဥဆောင်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ကသတင်းပေးပို့ထားပါတယ်ရှင်
။၃ရက်ကြာတက္ကသိုလ်တမကများနှီးနှောဖလှယ်ပွဲအပြီးမှာရန်ကုန်ရုဒတန်ခမ်းမမှာဘာကသာများအဖွဲ့ချုပ်ကဥဆောင်ပြီးဒီကနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားတာပါ။အစိုးရအပြောင်းအလဲဖြစ်သွားပြီမဲ့တက္ကသိုလ်အာဏာပိုင်တွေဘက်ကကျောင်းသားတမကတွေအပေါ်မယုံကြည်မှုတွေဖိနှိပ်ချုပ်ချယ်မှုတွေရှိနေသေးတယ်လို့ဘာကသာအဖွဲ့ချုပ်ဗဟိုအလို့အမှုဆောင်အထွေထွေအတွင်းရေးမှူးမတ်ဖြူဖြူအောင်ကပြောလိုက်ပါတယ်။
ဆိုအစိုးရပြောင်းလဲဖြစ်သွားပြီမဲ့လေတက္ကသိုလ်ထဲမှာတက္ကသိုလ်အာဏာပိုင်တွေရဲ့ဒီတမကအပေါ်မှာအမြင်ဆိုးပေါ့လွတ်လပ်တဲ့တမကတွေပေါ်မှာအမြင်ဆိုးကအရင်လိုရှိနေတော့မယ်မယုံကြည်မှုတွေတန်တရားတွေနဲ့ရှိနေသေးပဲဆိုတော့ကိစ္စတွေကတော့ဒါနည်းနည်းတော့ပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်မို့လို့ကျွန်တော်တို့ညချက်ထဲမှာထည့်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်ဒီအရင်ကျွန်တော်တို့အရင်ဆိုးရလက်ထက်ကတည်းကအကြောင်းအာဏာပိုင်တွေကဖွဲ့စည်းပေးထားတဲ့အကြောင်းသားယူနီယံဆိုတော့ဒီအကြောင်းသားဖွဲ့စည်းရှိနေတယ်ဆိုတော့အဲ့လိုဖွဲ့စည်းတွေပေါ်မှာပဲပို့ပြီးတော့ဟိုအခွင့်အရေးပေးတာမျိုးတွေလွတ်လပ်တဲ့တမကတွေအပေါ်မှာမိခိုကင်းတဲ့တမကတွေအပေါ်မှာအနောက်ရက်ပေးတာလုံးပြားဖိနှိပ်တာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေဖြစ်နေတာကတကယ်တမ်းဆိုရင်ဒါကျွန်တော်တို့ဒါတိုင်းပြည်အပြောင်းလဲတွေအင်တာမအရေးကြီးတဲ့ institution ပေါ့နော်အဖွဲ့အစည်းမှုတစ်ခုဖြစ်တဲ့လွတ်လပ်တဲ့တမကတွေအပေါ်မှာနောက်ရက်ပေးတာဒါတိုင်းပြည်အတွက်ပါမျက်နှာလေးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ဒါကြောင့်မို့လို့လွတ်လပ်တဲ့ဖွဲ့စည်းလွတ်လပ်တဲ့ကျောင်းသားတမကတွေပို့ပြီးတော့ဟိုအောင်မြင်စွာရှင်းတန်းနိုင်ဖို့ကလည်းကျွန်တော်တို့ဒါမရှိမဖြစ်စဉ်းစားရမယ့်အချက်ပါဒါကျွန်တော်တို့အနေနဲ့တိုက်တွန်းချင်တာပေါ့နော်
ဘကိုးမြို့ကြောက်တန်းရွာမှာ၃ရက်ကြာကျင်းပခဲ့တဲ့တက္ကသိုလ်ဘောင်းဆောင်နီနော့ဖလဲပွဲကနေလွတ်လပ်တဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ကျောင်းသားထုညီလာခံကြီးကိုနိုဝင်ဘာလအတွင်းကျင်းပသွားနိုင်ဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။တချိန်တည်းမှာပဲမကြခင်ကပဲဖွဲ့စည်းခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားများတမကနဂတကဥဆောင်ပြီးတော့ကျောင်းသားညီလာခံတရက်ကိုခေါ်ယူကျင်းပနိုင်ဖို့ကိုလည်းပြင်ဆင်နေတာရှိပါတယ်။ဒါကြောင့်ကျောင်းသားညီလာခံနှစ်ခုအပြိုင်သဘောမျိုးတော့ဖြစ်နေတာပါ။နဂတကဥဆောင်ကျင်းပမဲ့ကျောင်းသားညီလာခံနဲ့ပတ်သက်လို့တော့ဘာကတအတွင်ရေးမှုမတ်ဖြူဖြူအောင်ကအခုလိုပြောသွားပါတယ
်ကျောင်းသားသမဂ္ဂဆိုတာကကျွန်တော်တို့အမြင်ပေါ့နော်အမိခိုကင်းတယ်လွတ်လပ်တဲ့သမဂ္ဂလွတ်လပ်တဲ့စံချိန်စံညွန့်နဲ့ကျွန်တော်တို့အခြေခံမှုရှိတဲ့သမဂ္ဂမျိုးတွေဖြစ်စေခြင်းနဲ့နောက်တစ်ခုကကျောင်းသားတို့ညီလာခံဆိုတာကလည်းကျွန်တော်တို့တကယ်ကိုကျောင်းသားကိုယ်စားလှယ်အားလုံးနိုင်ငံအနှံ့ကကျောင်းသားကိုယ်စားလှယ်အားလုံးပါဝင်တဲ့ကျောင်းသားတွေကိုယ်တိုင်ကဟိုသူတို့ကိုယ်တိုင်အားထုတ်ကြိုးပမ်းမှုနဲ့ပေါ့နော်ဖြစ်ပေါ်လာတဲ့ညီလာခံမျိုးအဲညီလာခံမျိုးကလည်းတကယ်ကိုလွတ်လပ်တဲ့ညီလာခံမျိုးနဲ့လွတ်လပ်တဲ့ရေကောက်တမြောက်တဲ့တမကပေါ်ပေါက်လာမျိုးတွေကျွန်တော်တို့ဖြစ်စေချင်ပါတယ်ကျွန်တော်တို့လည်းအဲ့ဒီပုံစံမျိုးကိုသွားဖို့ဒါဟိုဒီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကြေညာချက်ထဲမှာပါလို့ပြီးခဲ့တဲ့ဆွေးနွေးပွဲ၃ရက်လုံးမှာလည်းအဲ့ဒါကိုအဓိကထားပြီးတော့ဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့ကျောင်းသားတို့ညီလာခံကတကယ်ကိုစံချိန်ကျွန်တော်တို့တိုင်းကျွန်တော်တို့စဉ်းစားထားတဲ့ဒီမိုဒယ်စံချိန်စံညွန့်နဲ့ပြည့်မီတဲ့လွတ်လပ်တဲ့ကျောင်းသားတို့ညီလာခံမျိုးဖြစ်ဖို့လိုအပ်ပါတယ်
ဘာကားသားများအဖွဲ့ချုပ်ခေါင်းဆောင်အများစုဟာအခုအစိုးရတည်တက်လာပြီးနောက်လပိုင်းမှာပဲအကျဉ်းထောင်အသီးသီးကနေပြန်လွတ်လာကြတာပါပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြခဲ့တာကြောင့်ကျောင်းသားလှုပ်ရှားမှုတွေအကြမ်းဖက်ဖြိုခွင်းခံရပြီးဘာကားသားကျောင်းသားအတော်များများဖန်ဆီးခံခဲ့ရပါတယ် အခုချိန်မှာတော့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးနဲ့ပတ်သက်လို့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရပြီးမှသာရှေ့လုပ်ငန်းစဉ်တွေကိုအသေးစိတ်ဆောင်ရွက်သွားနိုင်မယ်လို့မှတ်ဖြူဖြူအောင်ကပြောပါတယ်။ဘာကားသားများအဖွဲ့ချုပ်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရဖို့တောင်းဆိုထားပေမဲ့အခုချိန်ထိတွေ့ဆုံခွင့်မရသေးပါဘူး။ ုဇူလိုင်လ2ရက်နေ့ကနေ4ရက်နေ့အထိပဲခူးမြို့ကြောက်တန်းရွာမှာကျင်းပခဲ့ပြီးကျောင်းသားကိုယ်စားလှယ်200ကျော်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ
်။ကိုကောင်းဆန်းပြောပြခဲ့တာပါရှင်။မြန်မာပြည်တွင်ပြည်နယ်နဲ့တိုင်းတွေမှာမီယိုဖလာဓမဥချလေယာလုတ်ကင်လာကြတဲ့ဒေသခံလူစုအတွက်ရိုးရာဓလေ့ထုံတန်းမြေယာပိုင်ဆိုင်မှုကိုအမှတ်ခံချက်ပေးနိုင်တဲ့မြေယာဥပဒေပြဋ္ဌာန်းပြီးလွတ်တော်နဲ့အစိုးရတဲ့အနေနဲ့အကာအကွယ်ပေးဖို့မြေယာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။အစိုးရဘက်ကလည်းဒေသခံတွေနဲ့တွေ့ဆုံပြီးလယ်သမားတွေရဲ့ဆုံရှုံနစ်နာမှုတွေနဲ့ပတ်သက်လို့မြေယာဥပဒေပြဋ္ဌာန်းနိုင်ရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူကပြောပါတယ်။အသေးစိတ်ကိုမတ်စုမောင်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတွေကဒေသခံတောင်သူလယ်သမားတွေနဲ့တောင်သူတွေစီကမြေယာသိမ်းဆည်းမှုတွေရှိနေတဲ့အပေါ်ရိုးရာဓလေ့ထုံတမ်းမြေယာပိုင်ဆိုင်မှုကိုအကာအကွယ်ပေးနိုင်တဲ့မြေယာဥပဒေပြဋ္ဌာန်းပေးဖို့နဲ့မြေယာဥပဒေအသင့်မပြဋ္ဌာန်းမပြင်ဆင်နိုင်သေးချိန်မှာဓမ္မဥချမီယိုဖလာလုတ်ကင်နေတဲ့ဒေသခံတောင်သူတွေစီကမြေယာတွေကိုမသိမ်းဖို့မြေယာလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ဒီကနေ့မှာပဲပြည်နယ်တိုင်းအစိုးရအဖွဲ့နဲ့ပြည်ထောင်စုအစိုးရကိုမြေယာအရေးလှုပ်ရှားတဲ့တိုင်းရင်းသားအဖွဲ့စုပေါင်းထားတဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးဆောင်ရွက်ကရိုးရာထုံတမ်းဓလေ့မြေယာပိုင်ဆိုင်မှုအရေးနဲ့ပတ်သက်လို့အစီရင်ခံစာပေးပို့လိုက်တာပါမြေယာနဲ့ပတ်သက်လာရေးဒေသခံတွေရဲ့လူနေမှုဘဝတွေကိုအလေးထားဖို့မီယိုဖလာထုံတမ်းစင်လာနဲ့လေယာလုတ်ကင်လာကြတဲ့လယ်သမားတွေရဲ့အရေးပြည်နယ်အစိုးရတွေနဲ့ပြည်ထောင်စုအစိုးရဘက်ကအလေးအနက်ထားစဉ်းစားပေးပါလို့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးဆောင်ရွက် ECDF ကမိခမွန်းကပြောပါတယ်
တိုင်းရင်းသားဓလေ့ထုံတမ်းမြေယာစီမံခန့်ခွဲမှုစနစ်ကပြစ်ပယ်ခံထားရတာပေါ့နော်အမျိုးသားအစ်မလည်းလုံးဝအတိမပြုခြင်းလည်းမရှိဘူး။နောက်ပြီးတော့အာမခံကြည့်တော့ပိုင်ဆိုင်မှုလည်းမရှိဘူး။အဲ့ဒါအဓိကပြဿနာကဒီ2008ဖွဲ့စည်းပုံကနော်။ဒီပုံမှန်39ကကျွန်မတို့တိုင်းရင်းသားတွေရဲ့နေရာပိုင်ဆိုင်မှုကအဓိကအစိန်ကျော်ခြင်းဖြစ်တဲ့အတွက်ကြောင့်အဲ့ဒါနဲ့ကျွန်မတို့ဒီတိုင်းရင်းသားလူမျိုးများလူထုဖွံ့ဖြိုးရေးဆောင်ရွက်ရေးနောက်ပြီးတော့ကျွန်မတို့ဒီဒေတာခံတဲ့အတူတူပေါ့နော်။ပူးပေါင်းပြီးတော့ဒီအစီအစဉ်စာကိုထောက်ရခြင်းလည်းဖြစ်တယ်။နောက်တစ်ခုကကျွန်မတို့ဒီလာမယ့်အနာဂတ်ပတ်သက်တဲ့မှာဆိုရင်လည်းဒီကျွန်မတို့ဒီဓလေ့ထုံတမ်းနေရာနဲ့ပတ်သက်ပြီးတော့အာမခံချက်ရှိတော့ပိုင်ဆိုင်ခွင့်နဲ့ဒေတာခံရဲ့စီမံခန့်ခွဲပိုင်ခွင့်ရှိဖို့ပါနော်ဒီမှာဒါမဲ့လွတ်တော်မှာတော့ဒီမြေတိုင်းရှင်းနေပတ်သက်ပြီးတော့ရပ်တန့်ထားဖို့တော့ရှိရဲမျိုးသားမြေယာဥပဒေရေးဆွဲမယ်လို့တော့ကျမတို့တင်ကြားထားတယ်ပါနော်ဒါပေမဲ့ဒေတာခံတွေရဲ့အတန်ကလုံးဝပါဝင်မှုမရှိသေးဘူးပေါ့
အစိုးရဘက်ကလည်းဒုသမ္မတဦးဟင်နရီဘန်တီယူကိုရိုင်းဒေသခံလယ်သမားတွေနဲ့တွေ့ဆုံပြီးလယ်သမားတွေရဲ့ဆုံရှုံနစ်နာမှုတွေနဲ့ပတ်သက်လို့မြေယာဥပဒေပြဋ္ဌာန်းပေးနိုင်ရေးစီစဉ်ဆောင်ရွက်ပေးနေပါတယ်လို့အမျိုးသားလွှတ်တော်ဥပဒေစံကော်မတီကအမျိုးသားလွှတ်တော်ကိုစလဲလဲဖြစ်ရှေ့နေကြီးလဲဖြစ်တဲ့ဦးအောင်သိန်းကပြောပါတယ
်ဒုသမ္မတဘန်တီယူကတော့ဒီမြေယာဆန်မူဝါဒတွေနောက်ပြီးမြေယာနဲ့ပတ်သက်တဲ့ရထုံးလို့ဥစားပြီးပြောတယ်မြေယာဥပဒေအစ်တောင်သူအဲ့ဒီလိုမြေယာဆန်မူဝါဒနဲ့ပတ်သက်ပြီးတော့ဆောင်ရွက်ကိုစီရင်ရှိရဆိုကြောင်းတော့ ARV တိုင်းကြောင်းလူလည်းသမားသမဂ္ဂရေဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့တယ်လို့ကျွန်တော်တို့ရှားသိရတယ်ကျွန်တော်ဒါဥပဒေတခုတင်လာပြီဆိုရင်မျိုးသားပြည်ဥပဒေကြမ်းကောင်ဒီဟာလည်းဒီဟာနဲ့ပတ်သက်ပြီးတော့အသုံးသတ်ပြီးတော့ဥပဒေရေးဆွဲမှုတွေနောက်ပြီးတော့ပြင်ဆင်မှုတွေဆောင်ရွက်တယ်လို့ကျောင်းဆွတ်တော်တက်ပြီးတော့မဲခွဲအဆုံးပြတ်ယူရတဲ့ဥပဒေကိစ္စဆိုရင်ရှိကောင်းရှိလာနိုင်တာပေါ့နော
်မြန်မာနိုင်ငံထဲမှာတဘာဝတရားစာတတူဖို့မှုစီမံကိန်းနေနောက်ရေကာတာဆောက်လုပ်မှုလို့စီမံချက်တွေအတွင်မှာဒေသခံပြည်သူလူတွေရဲ့လေယာမြေတွေတိမ့်ဆိမှုတွေရှိခဲ့ပြီးမီယိုဖလာတောင်ယာလုတ်ကင်ခဲ့ကြတဲ့တောင်သူတွေမှာလေယာပိုင်ဆိုင်ခွင့်ဆုံးရှုံးမှုတွေနဲ့မကြာခဏကြုံတွေ့ရလေရှိတာမို့လို့ဒေသခံတွေရဲ့မြေယာပိုင်ဆိုင်မှုကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတရပေါ်ထွန်းလာဖို့လိုအပ်တယ်လို့လည်းတန်လွေရေကာတာထိန်းသိမ်းရေးကွန်ရက်ကကိုစောဂျွန်ဘရိုက်ကပြောပါတယ
်ဒေသခံတွေရဲ့ညီပဲဒါပေမဲ့သူတို့ကဥပဒေကိုလက်တလုံးကြားလုပ်တဲ့အခါကျတော့ဘယ်လိုဖြစ်သွားလဲဆိုတော့သူတို့ကနေပြီးတော့မှဒေသခံကိုပြန်ပြီးတရားစွဲတဲ့ကိစ္စရပ်တွေရှိတယ်အခု ကျွန်တော်မြင်တာတော့အခုလက်ရှိမိယိုးဖလာပိုင်ဆိုင်နေတဲ့ဟာကိုတရဝင်းအတိမတ်ပြုပြီးတော့မှလဲလဲလောက်သူလိုက်လဲပိုင်ခွင့်ပေါ့ပြီးတော့မိယိုးဖလာပိုင်ဆိုင်တဲ့ဟာကိုလည်းအတိမတ်ပြုဖို့လိုတယ
်မြန်မာနိုင်ငံထဲမှာအာဓမ400မြေသိမ်းဆီးခံရမှုတောင်သူလယ်သမားတွေတရားဆွဲဆိုခံနေရမှုစတဲ့လယ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံနေရတာတွေကိုဖြေရှင်းပေးဖို့အစိုးရအသည့်အနေနဲ့ဦးစားပေးလှုံ့ဆော်ပေးပါလို့တိုက်တွန်းတယ်လို့အထူးသဖြင့်မြေယာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမြေယာဥပဒေပြဋ္ဌာန်းမှုတွေမှာဒေသခံတွေပူးပေါင်းပါဝင်မှုရှိဖို့မြေယာစီမံခန့်ခွဲမှုတွေမှာအစိုးရဘက်ကဒေသခံတွေရဲ့လူနေမှုဘဝတွေကိုထည့်သွင်းစဉ်းစားပေးဖို့ကိုမြေယာအရေးလှုံ့ဆော်သူတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမွန်ပြပြသွားတာပါရှင်အခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာမိုးကောင်းနေစေဖြစ်ပြီးရေကြီးနိုင်မဲ့အခြေအနေကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသဦးစီးဌာနကပြောပါရယ်စကိုင်းတိုင်းအထက်မှာမိုးဆဲပြီးရေကြီးမဲ့အန္တရာယ်ရှိနေသေးတယ်လို့ဆိုပါရယ်ချင်းတွင်းမြင့်တလျှောက်မှာတော့မြစ်ရေကြီးမှုစိုးရိမ်ချက်သတိပေးထားပါတယ်အခုလက်ရှိမှာတော့မြောက်ဦးမှာရေကြီးနေတာကြောင့်အကူအညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေရပါတယ်သတင်းအပြည့်စုံကိုမတ်မေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့နေ့လယ်နောက်ဆုံးတိုက်တာချက်ထုတ်ပြန်မှုအရချင်းတွင်းမြေရခန်းနီးမြို့နယ်ဟ ோம் လင်းမြို့တွေမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပါတယ်နောက်နေ့ရက်အတွင်းမှာနှစ်ပေခန့်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ဒါကြောင့်ချင်းတွင်းမြစ်တချောင်းနေထိုင်ချသူတွေကိုမိုးလေဝသဦးစီးဌာနကသတိပေးချက်တွေထုတ်ပြန်ကြေညာထားပါတယ်။လက်ရှိရေကြီးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသကညွှန်ကြားမှုဥလထွန်းကအခုလိုပြောပြပါတယ
်။ကျွန်တော်လည်းလက်ရှိလမ်းပေးထားတာရှိတယ်ဆိုတော့ချင်းတွင်းမြစ်မှာခန်းလီဆိုရင်ဒါခန်းလီနဲ့ဟ ோம் မင်းဆိုရင်တောင်းပြီးပြီးဆိုရင်တော့ now ဒီနေ့ရက်ကဆက်လက်ပြီးပြောမယ်ဆိုရင်ဆိုရင်တော့ဆက်မှာအောင်မလာတဲ့လေဝါနေတဲ့ဆက်မီအိမ်လို့ဒီမှာတော့ဒီရဲ့နေရဲ့ဆိုရင်တော့ကိုရောက်နိုင်မယ်ဆိုပြီးတော့ထုတ်ပြန်သွားတာရှိတယ်။ဒီခိုင်ကတော့မိုးများတယ်ပဲ။ဒီတော့လေဒီကတော့အံရီလောက်အောင်၃-၄ရက်ဆက်တက်ကြံနေတဲ့ဒီလိုအောင်မဟုတ်ပါဘူး။ဒီခိုင်ကတော့ထိတ်ပြီးတော့ဆိုရင်ပါတယ်။အမိုးများရင်မိုးဒီနားတဲ့ခံပြီးမှဒီတောင်ရင်းတောင်ကောင်းနေတာမြေပြူပူတယ်။ဒီလိုပူကြတာဒီခိုင်တော့ပြီးပြောတာနော်။
မိုးရွာသွန်းမှုအခြေအနေအရပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရအနှံ့ပြားနေပြည်တော်စကိုင်းတိုင်းဒေသကြီးအထက်ပိုင်းတနင်္လာရီတိုင်းဒေသကြီးကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရစိတ်စိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရကြဲကြဲမိုးထစ်ချုံရွာနိုင်ပြီးရခိုင်ပြည်နယ်မှာတော့ဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသကထုတ်ပြန်ကြေညာထားပါတယ်။ရခိုင်ဘက်မှာမိုးရွာသွန်းမှုတွေများနေရကြောင်းမြောင်းဦးမှာနှစ်ပေါင်း60အတွင်းစံချိန်တင်မိုးရိပ်ချိန်လက်မှတ်ရတဲ့အထိမိုးရွာသွန်းမှုတွေရှိခဲ့ပါတယ်။ဒါကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုံ့ဆော်နေရပါတယ်။ဒီပြင်ကြောက်တော်ဘက်မှာလည်းနှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှတ်ရတဲ့အထိမိုးရွာသွန်းမှုတွေရှိနေခဲ့ပါတယ်။ဒီလိုစံချိန်တင်မိုးရေချိန်လက်မှတ်တွေရတဲ့အထိမိုးရွာသွန်းမှုတွေရှိနေပေမဲ့ရခိုင်ပြည်နယ်ရဲ့ဒေသတွေမှာရခိုင်ပြည်နယ်ဒေသတော်တော်များများမှာကြိုတင်ပြင်ဆင်မှုပိုင်းနဲ့တတိပေးမှုပိုင်းတွေအားနည်းနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။နှစ်ပေါင်း30အတွင်းစံချိန်တင်မိုးရေချိန်လက်မှတ်ရရှိထားတဲ့ကြောက်တော်ဒေသကဒေသခံဦးစိုးငိမ့်ကလက်ရှိကြိုတင်ပြင်ဆင်မှုပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်။
ဒါမှမဟုတ်ရေလောက်ပြောရင်ပေါ့ဒီမှာတည်းရေလောက်ကိုရလာမှုရှိနေတယ်လို့ရှိရင်ရှိနေတဲ့အချိန်အများကြီးရှိပါတယ်။ဟုတ်ပါလား။အများကြီးတော့ဒီမျိုးလေးပေါ့လေဒီကျုံးလို့ဒီပြည့်နေတဲ့ကတော့ဒီလိုလိုရှိတယ်။ကိုယ်ကအောက်ပိုင်းမှာညာတကယ်ကျွန်တော်ဒီပေါက်လေဝါအုံးကြီးပုံမူကြီးတို့ပါတော့အုံးကျွန်းတို့ပါတော့ကျန်လို့ဒီအဲ့ဒါမှာရေဟာဟိုမိုးကြော်တာနဲ့ဟိုဒီမှာဒီပါတော့မြင်နေတယ်။ဟိုကတော့ဒီအရကျောင်းဟာပေါ့ပေါ့တင်လိုက်လောလာတိုင်းလိုက်လောလာစီပါလို့အဲ့လိုဒီစိတ်ချမ်းသာနေအောင်ရှိတယ်ဒီတန်ကျေစမှုမိုင်းမှာရအားနေပါတယ်ဒါကတော့ကျွန်တော်တို့ရေချုံနဲ့စံနာပါတာတော့ဒီအစိုးရဘက်ကိုသူတို့ဌာနဘက်ကအစိုးရဘက်ကသင်္ကြန်တော်တော်ရှိတယ်ဒီလူကြီးတွေပြောင်းအောင်အစီအရာတို့ပါတော့မရှိသေးပါဘူးသူတို့လည်းစံနာတို့ပါတော့ပို့မရှိသေးပါဘူး
လက်ရှိမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှာအသင့်တင်ရှိနေပါတယ်။ကြံဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံလေအားကောင်းနေတာကြောင့်အခုလိုမိုးတွေဇက်တိုက်ရွာသွန်းနေတာဖြစ်တယ်လို့မိုးလေဝသဦးစီးဌာနကထုတ်ပြန်ထားပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲကနေ10နိုင်ထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အစီအစဉ်မှာတော့ဒီလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြမှာဖြစ်ပါတယ်အခုအစီအစဉ်တွေထဲမှာဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပြီးအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုသိန်းထိုက်ဦးကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမယ်လို့ယုံကြည်ထားတဲ့ဟီလာရီကလင်တန်သူ့နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်ရုံးစာတွေကိုပုဂ္ဂလိကအီးမေးလ်ကိုတုံ့ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး FBI ဘူအစိုးရထောက်လှမ်းရေးဌာနစုံစမ်းစစ်ဆေးသူတွေကစနေနေ့က3နာရီကြာကြာတွေ့ဆုံခဲ့ပါတယ်။ဒါကြောင့်လည်းဒီတွေ့ဆုံမှုအပေါ်လူတွေကစိတ်ဝင်စားနေကြပါတယ်။ဒီတွေ့ဆုံမှုဟာဟီလာရီကလင်တန်ရဲ့လောက်ရမှားရွံ့နေဆိုပြီးတရားဝင်ရေးယူမလားဒါမှမဟုတ်ရင်ပြည့်မရှိဘူးလို့ကြေညာဖို့နောက်ဆုံးအစီအမေးမြန်းနာမျိုးလေးဖြစ်နိုင်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ် FBI ဌာနချုပ်မှာစနေနေ့ကတွေ့ဆုံတာကဟီလာရီကလင်တန်ရဲ့သဘောဆန္ဒအရပါဒီအီးမေးလ်ကိစ္စလူထုကြားအတန်တရားတွေကိုပြည်သက်ခြေဖျက်ခြင်းတဲ့အကြောင်းဟီလာရီကလင်တန်ကအခုလိုပြောထားပါတယ
် I've said many times
if I could go back ကျွန်မပြောခဲ့ဘူးတဲ့အတိုင်းပါပဲအခုအချိန်မှာဆိုရင်ဒီအီးမေးလ်ကိစ္စကိုကျွန်မပုံစံတစ်မျိုးနဲ့ကင်တွယ်မှာကတော့သိကြပါတယ်လူတွေကြားထဲမှာစိုးရိမ်မှုတွေရှိနေတယ်ဆိုတာကိုလည်းကျွန်မသိပါတယ်ရှင်
။ Republican Party သမ္မတလောင်းဖြစ်လာမယ်လို့ယုံကြည်ထားကြတဲ့ Donald Trump ကတော့ FBI အနေနဲ့ Hillary Clinton ကိုယာဆွေးမှုနဲ့အရေးမယူလို့မဖြစ်နိုင်တော့တဲ့အချိန်နေ Hillary ရဲ့လုပ်ရက်တွေကသိကိုမာယွန်းနေဆိုပြီး Twitter လူမှုကွန်ရက်မှာရေးထားပါတယ်။ဒါပေမဲ့လည်း Hillary ရဲ့မိတ်ဆွေ Democratic အထက်လွှတ်တော်အမတ် Sherrod Brown ကABC ရုပ်သံကနေအခုလိုပြန်ပြီးတုံ့ပြန်ပါတယ
် I think that there won't be an indictment and I think
ရုံးတင်တရားဆိုတာမျိုးတော့လုံးဝမဟုတ်ပါဘူးဆိုလိုတာကတော့ဗျာတခြားနိုင်ငံသားဝင်ကြီးတွေတော်တော်များများလည်းသူ့လိုပဲအရင်ကလှုပ်ခဲ့လို့ပါ
Republican ထဲလွှတ်တော်မတ်ဟောင်း Rick Santorum ကတော့ ABC ရုပ်သံကတဆင့်အခုလိုဝေဖန်ပါတယ်
If she was not Hillary Clinton that if she was a
တကယ်လို့သူသား Hillary Clinton မဟုတ်ပဲတခြားသူတယောက်ဖြစ်မယ်လက်ထောက်နိုင်ငံသားဝင်ကြီးလောက်ပဲဖြစ်ခဲ့မယ်ဆိုရင်ယာရူးကထုတ်ပယ်တာခံရပါလိမ့်မယ်နောက်ပြီးတရားရေးဌာနကအရေးယူအပြစ်ပေးဖို့ရုံးတင်စစ်ဆေးတာကိုခံရပါလိမ့်မယ်
။ဟီလာရီကလင်တန်ရဲ့ခင်ပွန်သမ္မတဟောင်းဘီကလင်တန်နဲ့ရှင်းနေကျုံလော်ရတာလင်းစ်တို့တွေ့ဆုံနေဆိုတဲ့သတင်းဒီဟိုလေးတကြောကြောထွက်လာပြီးနောက်ပိုင်း FBI ရာရှိတွေနဲ့ဟီလာရီကလင်တန်တွေ့ဆုံခဲ့တာပါ။ရှင်းနေကျုံလော်ရတာလင်းစ်ဟာဟီလာရီရဲ့အီးမေးလ်ကိစ္စစုံစမ်းရေးမှာအဆုံးစွန်တာဝန်ရှိတဲ့သူဖြစ်ပါတယ်။သူကတော့အခုလိုပြောပါတယ်
Certainly my meeting with him raises
ဒီကြတာကတော့ကျမတို့တွေးကြတဲ့အချိန်မှာစိုးရိမ်မှုတွေနဲ့မေကွန်ထုတ်ခဲ့တာမျိုးပါကျမနောက်တစ်ချိန်လုံးမှာတော့မဟုတ်ပါဘူးတွေးခဲ့တာကလည်းလူမှုရေးအရာတွေးကြတဲ့သဘောမျိုးပါ
တပတော်ဥပမာဟီလာရီကလင်တန်ကိုသူ့နေရာကိုဆက်ခံမဲ့သူအဖြစ်ထောက်ခံထားတဲ့အတွက်တပတော်ဥပမာရဲ့လက်အောက်တရားရေးဌာနအနေနဲ့ဟီလာရီကလင်တန်အပေါ်မှာဘဲမလိုက်ဖဲရေးယူဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာမျိုးဒေါ်နယ်ထရန့်နဲ့တခြား Republican တွေကဝေဖန်ပြောဆိုနေကြတာပါအေဘီရောပြောရေးဆိုခွင့်ရှိသူ George Hannes ကတော့အခုလိုခုခံပြောဆိုပါတယ
် I can tell you that the White House and the President
ကျွန်တော်ပြောနိုင်တာကတော့အင်ဖြူရောအနေနဲ့ရောသမရအနေနဲ့ရောဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာပ
ါ Hillary Clinton ရဲ့ email ကိစ္စမှာအင်ဖြူရောအနေနဲ့လက်ဝင်မလျှော်တဲ့အကြောင်း George Hannes ကပြောဆိုတာပါ
The President's expectation is that this investigation
သမရအနေနဲ့မျှော်လင့်တာကစုံစမ်းစစ်ဆေးလုပ်တဲ့အခါတခြားသူတွေကိုလုပ်တယ်လို့မျိုးပဲစစ်ဆေးလိုက်မယ်စစ်ဆေးသူတွေအနေနဲ့လည်းအချက်လက်ကိုအဓိကထားပြီးစစ်ဆေးမယ်ဆိုတာပ
ါဒီလကုံကျင်းပမဲ့ဒီမိုကရက်တစ်ပါတီအမျိုးသားညီလာခံမတိုင်ခင်မှာ FBI ရဲ့စုံစမ်းစစ်ဆေးမဲ့ကိစ္စတွေအပြည့်တက်လိမ့်မယ်လို့ဟီလာရီကလင်တန်ကမျှော်လင့်ထားပါတယ် Republican တွေဘက်ကတော့နိုဝင်ဘာရွေးကောက်ပွဲကာလအထိဒီအီးမေးလ်ကိစ္စညင်းပွားမှုကိုစဖော်ပြီးဝေဖန်ပြောဆိုနေဦးမှာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြရတာပါ။အခုအင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမဲ့မတ်သိန်းဂီထိုင်နဲ့အတူဖိတ်ကြားထားတဲ့သူတွေလည်းလေးလိုင်းမှာအစီအစဉ်ဖြစ်နေပါပြီ။ထုတ်လုပ်သူမတ်စုမွန်နဲ့အတူစတင်ပါတော့မယ်ရှင်။
မင်္ဂလာညချမ်းပါရှင်။အင်္ဂါနေ့ညချမ်းထရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ဆွေးနွေးကြရမယ့်အကြောင်းအရာကတော့ဒီမြန်မာပြည်သူလူထုအတွက်အလို့အကန့်အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်မယ့်အလားအလာအခြေအနေဖြစ်ပါတယ်။အလို့အကန့်ရှာဖောက်မှုကြောင့်လူမှုဒုက္ခအဝဝနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူအများစုအတွက်အလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်ဖို့ပြပရင်းနှီးမြှုပ်နှံမှုတွေကိုပဲအဓိကမှီခိုကြရမလား။ပြည်တွင်းကစီးပွားရေးလုပ်ငန်းကြီးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရောအလို့အကန့်အခွင့်အလမ်းတွေဖန်တီးပေးနိုင်မလား။အခြေခံပြည်သူတွေအတွက်ဘလို့အခန်းကဏ္ဍတွေမှာအလို့အကန့်ဖန်တီးပေးဖို့လိုအပ်နေတယ်လဲဆိုတာတွေကိုဆွေးနွေးကြရအောင်ပါရှင်။ပြည်နိုင်ဆွေးနွေးကြမယ့်ပုံကိုယ်တွေကတော့ Triangle Women အဖွဲ့ကဒေါခင်လေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးကော်မတီမှာလည်းတာဝန်ယူခဲ့ဘူးသူစီးပွားရေးလုပ်ငန်းရှင်ကြီးဦးမင်းခင်တို့ကိုကျွန်မဖိတ်ခေါ်ထားပါတယ်။အခုတော့ဆရာဦးမင်းခင်နဲ့စားကြရအောင်ပါရှင်။ဆရာဦးမင်းခင်ရှင်ဒီမြန်မာနိုင်ငံရဲ့ဘလို့စီးပွားရေးကဏ္ဍတွေကနေအလို့အကန့်အခွင့်အလမ်းသစ်တွေများဖန်တီးလာနိုင်မဲ့အလားအလာရှိနိုင်ပါတယ်ရှင်။ဆရာစပြီးဆွေးနွေးပေးပါ။
ဒါကလည်းပိုင်းပြရမှာပေါ့ဗျာ။ဒါတိုင်းကတော့အခွင့်အလမ်းရှိနေတဲ့အခွင့်အလမ်းကောင်းတဲ့နေရာမျိုးနေရာရဲ့တက်ပြီးလက်ပြီးအလုပ်ပြန်လုပ်နိုင်တဲ့အခြေအနေတွေပေါ့။ဒီအရေးခံခံရတယ်ပေါ့။ဆိုတော့ဟိုဒီကရမ်ဗမာနိုင်ငံမှာအများစုတဲ့လောက်ကန်နေရာဖြစ်တဲ့ကဏ္ဍကတော့တစ်ခုရှိပါတယ်။တစ်ခုကနေရာစိတ်ကြီးကဏ္ဍလေ။နောက်တစ်ခုကနေရာစိတ်ကြီးနေသက်ဆိုင်တဲ့လုပ်ငန်းတွေအပါအဝင်ဖြစ်တယ်။အသေးစားလက်စားလုပ်ငန်း၊ကြီးရည်လုပ်ငန်းတွေကလည်းအဲဒီကဏ္ဍတစ်ခုကိုပုံကျိုးတိုးတက်အောင်လုပ်နိုင်ရင်ကျွန်တော်တို့လောက်ကန်ခွင့်ကလည်းပြည်သူ့ချရာကိုဟိုပို့ဝင်သားမယ်။ဒါပေမဲ့ဒီကိတကယ်ကောင်းတဲ့ပေါ်ဖို့ဆိုတဲ့အခါကျတော့အဲဒီတစ်ခုလုံးကကျွန်တော်တို့ဟိုဒီစီးပွားရေးဟိုရတာရေးဆွဲတဲ့ကဥပဒေကမှပါဝင်နေလက်တွေ့အကောင့်တွေပေါ်ဝင်ရှိတဲ့အပိုင်းကတော့ဒီလိုမျိုးလိုတဲ့ဘယ်လိုဖော်မလဲဆိုတာကဒီတစ်ခုရှိပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်အဲ့တော့မက်ခင်လေးကိုအလှည့်ပေးချင်ပါတယ်မက်ခင်လေးကိုကျွန်မမေးချင်ပါတယ်ဒီမြန်မာပြည်သူတွေရဲ့အများစုဖြစ်တဲ့အခြေခံလူတန်းစားတွေပေါ့နော်အခြေခံလူတန်းစားတရက်အတွက်ဘလို့အလို့အကင်မျိုးတွေများအဓိကလိုအပ်နေပါသလဲရှင
့်ဟုတ်ခုနဟိုဆရာဦးမင်းခင်လည်းပြောသွားပါဘောနော်ဒီကျမတို့ကဟိုစိုက်ပျိုးရေးနိုင်ငံဖြစ်တယ်ဟိုနောက်ပြီးတော့အခုနိုင်ငံရဲ့အခြေအနေမှာလည်းအရင်ကြီးမားတဲ့စီးပွားရေးဟိုညှင်းနှင်းနှုတ်နယ်မှုကြီးတွေမရသေးဘူးဆိုတော့ကျမတို့ကဒီလိုမျိုးပေါ့ဟိုအခွင့်အလမ်းဆိုတဲ့အခါမှာအခုရှိနေတဲ့စက်ယုံအလုပ်ယုံတွေမှာပဲအလုပ်လုပ်မလားပေါ့နော်အခြားသောကုမ္ပဏီတွေမှာအလုပ်လုပ်မလားဒါမှမဟုတ်လို့ရှင်ကိုပိုင်းစီးပွားရေးပေါ့နော်တေးလေးတွေပေါ့ခုနကပြောတဲ့ကျမတို့ဒီဟိုစတိုးဆိုင်တေးလေးတွေဖွင့်တာတွေတော့မဟုတ်ရင်လမ်းဘေးမှာဥမာကိုရဆိုင်ဖွင့်တာအစားပေါ့နော်ဒါလည်းအလုပ်ကန်ခွင့်လန်းတဲ့မှာအချိန်ကန်ပြည့်ပြပါတယ်အဲ့တော့အများစုကကျမတို့ကပညာရေးလဲအားနေတယ်တော့အရင်းကြီးလဲအားနေတဲ့ခါကျတော့သူများရှင်မှာဝန်ထမ်းတွေဝင်လုပ်တယ်ဆိုတာလဲဟိုအတိုင်းအတာတစ်ခုဒီမှာသူတို့မှာအကန့်အသတ်တွေရှိကောင်းရှိမယ်ဝင်ငွေအားချင်းကောင်းဖြစ်ကောင်းဖြစ်မယ်ပေါ့နော်အချိန်အဲ့ခါကျတော့ကိုယ်ပိုင်အနေနဲ့ပဲသူတို့ကလုပ်ဆိုလို့ရှိရင်ဘာလုပ်မလဲဈေးပဲရောင်းလိုက်တယ်အခုရဆိုင်လေးဖွင့်လိုက်မယ်ပေါ့နော်လမ်းဘေးမှာဈေးရောင်းလိုက်မယ်ဆိုတော့တစ်ဖြည်းဖြည်းနဲ့ဈေးဝယ်သူတဲ့ဈေးရောင်းသူပိုများလာတာလဲဒါကျမတို့အလုပ်ကန်ခွန်လန်းနေနေနေသေးတယ်ဆိုတဲ့ဟာကိုပြတယ်လို့ထင်တယ်အဲ့တော့ကျမတို့ခုချိန်မှာတော့ပြောရတာအရန်ခက်မယ်အထူးသဖြင့်ကျမတို့အမျိုးသမီးတွေအတွက်ပေါ့နော်အလုပ်ကန်ခွင့်လန်းတွေကနည်းနည်းခက်ခဲရှိနေသေးတယ်လို့ထင်တယ်ကျမတို့လည်းနိုင်ငံရဲ့အပွင့်မှာပြီးခဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာမယ်အခြားသောဟိုအခွင့်အလမ်းတွေနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေလည်းပို့ပြီးတော့တိုးတက်ပြီးတော့လုပ်နိုင်မယ်ဆိုရင်တော့ပိုများလာမယ်လို့မျှော်လင့်နေမိ့အခုချိန်မှာတော့ကျမတို့တိတ်မျှော်လင့်လို့မရသေးဘူးအဲ့ဒီအတွက်ကျမတို့ကတစ်ခုမျှော်လင့်စရာရှိတာကတော့ကမ္ဘာ့ဘဏ်လို့အဖွဲ့အစည်းတွေကနေဝင်လာပြီးတော့ development program တွေလုပ်တယ်အဲ့လိုလုပ်တဲ့အခါမှာအမျိုးသမီးတွေကိုအလုပ်ကိုင်အတွက်ငွေကြေးချီးမှုတွေเนาะစိုက်ထုတ်ပေးမှုတွေအဲ့ဒါမျိုးတွေနဲ့လှုပ်လာမယ်ဆိုရင်တော့အမျိုးသမီးတွေအတွက်ကတော့နည်းနည်းလေးအရင်ကြီးနည်းနည်းနဲ့စနိုင်မယ့်အလုပ်တွေကိုပို့ပြီးတော့လုပ်နိုင်မယ့်အစီအစဉ်လေးတွေတက်ရှိမှာပေါ့เนาะရှိမယ်လို့ထင်တယ်။ဒါဆိုတော့ micro finance တွေပါတွေကိုလည်းတချို့ company တွေကလုပ်တယ်အခြားသော UN တို့မဟုတ်ရင် INGO တွေကလည်းလုပ်နေရတယ်ရှိတော့အဲ့ဒီမှာတော့နည်းနည်းလေးရှိတယ်ဒါပေမဲ့ဘယ်လောက်တိုင်းတာဒီ impact ရှိတယ်ဆိုတော့ကျွန်တော်တို့တိုင်းတာကိုခတ်ပါသေးတယ်
ဟုတ်ကဲ့ပါရှင်ကျေးဇူးပါအခုတော့ကျွန်တော်တို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်နောက်ပိုင်းမှာတော့ဒီဟိုအလုတ်အကန်ခွင်လန်းသစ်တွေဖန်တီးနိုင်မဲ့အလားအလာတွေဘယ်လိုမျိုးဖန်တီးမလဲဆိုတာကိုကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးကြရအောင်ပါအခုတော့ဒီကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုကျွန်မအလှည့်ပေးချင်ပါတယ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကလည်းဟိုလေလိုင်းမော်ကိုတချို့ရောက်နေပါပြီဒီစီစဉ်မှာစာနဲ့ရေးသားပေးဖို့ဆွေးနွေးကြသူတွေကလည်းတော်တော်များများရှိပါတယ်အဲ့တော့တတ်နိုင်သလောက်အားလုံးပါဝင်ခွင့်ရအောင်ကျွန်မတို့ချုံငုံပြီးတော့ဆွေးနွေးကြရအောင်ပါရှင်ပထမတော့ဒီနယူးယောက်ကကိုခိုင်ဆိုးရှိပါတယ်ကိုခိုင်ဆိုးပါဝင်ဆွေးနွေးပေးပါရှင
်ဟုတ်ပါတော့ဒီမြန်မာမှာနိုင်ငံရှောက်ကိုနေပြီးသွားနေကြတယ်အလောက်ရှာဖို့သွားနေကြတယ်အဲ့ဒီလူတွေအဓိကကကိုပြည်ထင်မှလည်းအလုံးမရှိတာမဟုတ်ဘူးအလုံးရှိတယ်အလုံးရှိတော့ကျွန်တော်တို့မှာကဘာလို့ဆိုတော့အလောက်ရှာပေးနိုင်တဲ့နေပြီးအေဂျင့်မရှိဘူးအေဂျင့်မရှိဘူးဆိုတော့ရန်ကုန်မြို့မှာလိုအဲ့လိုမျိုးတွေမှာပေါ့နော်အဲ့ဒီမှာနေပြီးဟိုအလုံးကရှာပေးရှာဖွေတဲ့နေပြီးရှာပေးတဲ့ဟိုကိုတရားတန်ကြီးပေါ့နော်ဒီမှာနေပြီးဟိုအလုံးချက်ဖြစ်မယ်အလုံးဆော့ဖြစ်မှာပေါ့စဲယုံတွေဖြစ်မယ်ဟိုလေသမားအလုံးတွေဖြစ်မယ်ဥယျာဉ်ဆိုင်အလုံးတွေဖြစ်မယ်ဗယံအလုံးတွေဖြစ်မယ်အဲ့ဒီလိုအလုံးရှာပေးတဲ့အေဂျင့်ရှိဖို့လိုတယ်မြန်မာနိုင်ငံထဲမှာကအဲ့ဒီလိုတော့အဲ့လိုအဆက်အသွယ်မရှိဘူးအဲ့လိုအဆက်အသွယ်မရှိတော့လူတွေကနေပြီးအလောက်ကပြီးအလောက်မှရှာလို့မရနိုင်ဘူးအဲ့လိုဖြစ်နေတယ်အဲ့တော့ဒီအေဂျင့်တွေရှိလာပြီဆိုလို့ရှိရင်တော့အလောက်ကိုအဓိကကနေပြီးသူတို့တန်အားတန်ကြီးငွေကိုလည်းရမယ်အဲ့တော့ကိုခါနဲ့ကိုဝင်လိုက်တယ်ကိုဟိုနေပြီးအထည်ကိုကိုတော်ပြီးတော်ပြောပြီးဝင်လိုက်တယ်အလောက်တွေကအဲ့ဒီကြားလို့ရှိရင်ပိုက်ဆံကားလေးတို့တန်အားတန်ကြီးမရဘူးဖြစ်တယ်မြန်မာနိုင်ငံထဲမှာကအဲ့လိုအနည်းငယ်ရတာလည်းရှိတယ်အဲ့တော့အဓိကကဒီမြန်မာနိုင်ငံမှာကအဓိကကတော့အလောက်ကန်ရှာပွေရဲ့အတွက်နေပြီးအေဂျင့်ယူတွေရှိဖို့လိုတယ်အလောက်ကန်နေပြီးဟိုကိုပညာရေးဆင်းတဲ့ကိုရဲ့အလောက်ဘလောက်တိကျွမ်းကျင်မှုရှိတယ်အဲ့တော့ဒီအမေရိကန်မှာလို့ပေါ့နော်အမေရိကန်မှာအလောက်တစ်ခုကိုရှာမယ်ဆိုလို့ရှိရင်အေဂျင့်ယူကရှာလို့ရတယ
်ဟို
နောက်ပြီးကိုမိုက်ဆွေတွေနဲ့တော့ပြီးရှာလို့ရတယ်အဲ့လိုပေါ့အ
ဲ့
လိုရှာလဲလို့ရှိရင်လည်းရှိရင်အဓိကကတော့ဟာသူတို့အတွက်နေပြီးကောင်းလာမယ်နောက်ပြီးဒီနိုင်ငံတကာကလည်းတော့နေပြီးမြန်မာနိုင်ငံကမှအလုပ်တွေအလုပ်ယူတွေအများကြီးဝင်လာဖို့ကြည့်တယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကိုခိုင်ဆိုအဲ့တော့စင်ကာပူကကိုမျိုးအောင်ရှိပါတယ်ကိုမျိုးအောင်ပါဝင်ဆွေးနွေးပါရှင်မြန်မာနိုင်ငံရဲ့ဘလူကန္နာမျိုးတွေအများအလုပ်အကန့်ခွင်လန်းသစ်တွေပေါ်ပေါက်လာနိုင်ခြေရှိပါတယ်လေကိုမျိုးအောင်ကိုမျိုးအောင်ရှိပါလားရှင်ဟုတ်ကဲ့ကိုမျိုးအောင်စင်ကာပူကကိုမျိုးအောင်လေလိုင်းမွားနေအောက်ကိုမျိုးအောင်ရှိပါလား
ဟုတ်ရှိပါရဲ့ခင်ဗျာ
ဟုတ်ကဲ့ရှင်ကိုမျိုးအောင်ဝင်ရောက်ဆွေးနွေးပါအခုကျွန်မတို့ဆွေးနွေးနေရတော့မြန်မာနိုင်ငံမှာဘလို့အလို့အကန့်ခွင်လန်းမျိုးတွေဘယ်ကဏ္ဍတွေအများထွက်လာနိုင်မလဲဆိုတာကိုဆွေးနွေးနေကြပါတယ်ကိုမျိုးအောင်ပါဝင်ဆွေးနွေးပ
ါဟုတ်ကဲ့အခုကျွန်တော်လက်ရှိဒီဘက်မှာအလုံးလုံးနေရတဲ့အခြေအနေပေါ်မူတည်ပြပြမယ်ဆိုတော့အခုလက်ရှိကာလမှာဒီဘက်ကလုပ်ငန်းရှင်တော်တော်များများကအမပီတဲ့ကိုတွားဖို့အနေထားရှိနေပါတယ်တချို့ဆိုလည်းလုပ်ငန်းလိုင်စင်တင်ပြီးစောင့်ဆိုင်းနေကြပါတယ်အဓိကမြန်မာပြည်မှာနိုင်ငံသားကုမ္ပဏီတွေပြည်ပကုမ္ပဏီရင်းနှီးမြှုပ်နှံရေးဝင်ရောက်လာပြီဆိုလို့ရှိရင်အဓိကကျွန်တော်တို့ပြည်တွင်းအနေနဲ့ကဏ္ဍပေါင်းစုံအနေဝင်လာမှာဖြစ်တဲ့အတွက်နံပါတ်၁ကတော့ဤပညာပိုင်းဆိုင်ရာမြင့်တက်လာဖို့ရှိပါတယ်နံပါတ်၂ကသူတို့ရဲ့အတွေ့အခေါ်ယူဆအလုပ်ပုံကင်ပုံလေးတွေကတချို့အရာလေးတွေကကျွန်တော်တို့မြန်မာပြည်မှာအားနည်းနေတဲ့အပိုင်းတွေရှိတယ်ဒီကပါလဲဆိုတော့ကျွန်တော်တို့မြန်မာပြည်မှာအခုလက်ရှိကြုံတွေ့နေရတဲ့အရာကာလန်ပိတ်ဆို့မှုတွေနောက်ပြီးကြတော့အချိန်မရောက်ရှိမှုတွေအဲအဲ့ဒီလိုမျိုးတွေကကြတော့ကျွန်တော်တို့ဒီပြပလုံရှင်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်အကြံဉာဏ်လေးရနိုင်တယ
်ဟုတ်ကဲ့ရှင
်ဒါဆိုသင်္ကူမှာလည်းမျိုးလေးကကျင့်ကျင့်လေးပဲတိုးတော်သူတို့တွေရဲ့တိဆောက်ထားတဲ့ပုံစံတွေအဲ့ဒါမျိုးတွေအကုန်လုံးကမြန်မာပြည်မှာရောက်လာမယ်ဆိုလို့ရှိရင်အရင်ကောင်းပါပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ခွန်မျိုးအောင်ကျေးဇူးတင်ပါတယ်အခုတော့ဆရာဦးလှမြင့်ဆရာဦးလှမြင့်ပါဝင်ဆွေးနွေးပါရှင်ဆရာဦးလှမြင့်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ဟိုကျွန်တော်တို့မြန်မာနိုင်ငံတမိုင်းနဲ့စီဝိုင်းတမိုင်းပေါ့နော်ဟိုကိုလိုနီခေတ်တုန်းကကျွန်တော်တို့ဗမာပြည်ကဒီကမ္ဘာမှာဟိုဆန်ကိုအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ခဲ့ပါတယ်အဲ့လိုဖြစ်ခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီခေတ်ကလည်းပဲကျွန်တော်တို့ဒီပါတီနေရှင်နဲ့ကော်ပိုရေးရှင်းနေရှိပါတယ်ဟုတ်လားဘူလင်ညာပူးတို့သူစတီဘာသားတို့ပေါ့နော်သူတို့ကတော့ကမ္ဘာဈေးကွက်ထဲမှာဝင်ဆန့်ပြီးတော့ကမ္ဘာပြည်ဟာစံစဘာနဲ့အဆင်ပြေတယ်ဆိုတာကိုသူတို့သိတယ်အဲ့တော့ဟလာသူတို့ကတခါတစ်ဖက်မှာလည်းပဲဒီငွေကြေးရင်းနှီးမြှုပ်နှံမှုပိုင်းနေတဲ့သူတို့ခေါ်သွင်းလာတယ်အဲ့ဒီအတွက်ကျွန်တော်တို့ဟလာကမ္ဘာပြည်ဟာဒီကမ္ဘာဈေးကွက်နဲ့ထိပ်သွေးပြီးတော့ဒီနံပါတ်1ဒီ export ဘာလို့ဒီစံတင်ဖို့တဲ့နိုင်ငံဖြစ်လာတယ်
အဲ့လိုပဲကျွန်တော်တို့ဒီနေ့ခင်မှာလေးပဲဟိုဒီနေ့ခင်မှာဆန်းလဲဘာညာတော့မဟုတ်ဘူးပေါ့နော်ကျွန်တော်ဆိုလိုတာကဒီလိုဟလာနိုင်ငံတကာကော်ပိုရေးရှင်းကြီးတွေဝင်လာနိုင်အောင်ကျွန်တော်တို့လက်ရှိဆိုရလဲပဲဆန်းကြောင်းတွေတို့ဖွင့်ပေးဖို့လိုပါတယ်စင်ကာပူလည်းဒီလိုပဲလုပ်ခဲ့ရတယ်အဲ့ဒါမျိုးတွေ
ဟုတ်ကဲ့ပါရှင်ဒီ
လိုပဲဟလာနိုင်ငံတကာငွေကြေးရှင်းကြီးထုတ်နိုင်မှုတွေအဲ့ဒါတွေလည်းပဲဖွင့်ပေးရင်ကျွန်တော်တို့ကဘယ်ဟာရလို့ကျွန်တော်ကအတိအကျတော့ကျွန်တော်မပြောလို့ပါဘူးသို့တော်လည်းပဲအဲ့ဒီအလားအလာတွေကိုဒီလိုဖွင့်ပေးခြင်းအပြင်လုပ်ကင်နေရပေါ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ဒါတော့လေယာစိုက်ပျိုးရေးကဏ္ဍဟုတ်ကဲ့ပါဆရာဦးလှမြေကျေးဇူးထူးတင်ပါတယ်ရှင်ဒီလေယာစိုက်ပျိုးရေးကဏ္ဍမှာတည်ထားသလောက်ကျမတို့တည်သလောက်ဟိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုမရှိသေးပါဘူးဟိုဖို့စိတ်ဝင်စားတဲ့အရေးအယောင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့တွေ့လို့ရှင်လဲလေယာစိုက်ပျိုးရေးကဏ္ဍဟာတော်တော်ကိုနှိမ့်ချနေစေဖြစ်ပါတယ်နောက်တစ်ခုဒီကျမတို့ရဲ့ဟိုသောရရှင်တယောက်ဖြစ်တဲ့ဥထီလာမောင်မိထီလာကထီလာမောင်ရေးထားတဲ့အစာမှာဆိုလို့ရှင်လဲသူကဒါမြန်မာနိုင်ငံမှာလူဦးရေအများဆုံးလူဒန်းစားဟာကျေးလက်ဒေသတောင်သူလယ်သမားလူဒန်းစားဖြစ်ပါတယ်ဒီလူဒန်းစားဟာဆင်းရဲမွဲတေမှုတန်အခမ်းအနဆုံးလူဒန်းစားဖြစ်ပါတယ်တဲ့ဘာကြောင့်ဒီလူဒန်းစားဆင်းရဲမွဲတရတဲ့လေယာလုပ်ငန်းကိုခင့်မီဖွံ့ဖြိုးတိုးတက်အောင်လုပ်မပေးနိုင်ခဲ့ကြလို့ပဲဖြစ်ပါတယ်1962ခုနှစ်နောက်ပိုင်းဆီယနာရှင်စနစ်ကြီးစိုးခဲ့ပြီးတဲ့နောက်ခရိုနီစီးပွားရေးသမားများနဲ့အခွင့်ဒူးကန်အနာရှင်များထွန်းကားလာတဲ့အခါမှာမြေယာများကိုအစမတန်သိမ်းယူတခြားနီးနဲ့သုံးခဲ့ကြတဲ့အတွက်တောင်သူလယ်သမားများလေယာမဲ့ဘဝရောက်အလုလက်မဲ့ဖြစ်ဆင်းရဲမွဲတေခဲ့ကြရပါတယ်ဆိုပြီးတော့သူကစာရှည်ကြီးရေးထားပါတယ်နောက်တစ်ယောက်ကျမတို့သောရရှင် VOA သောရရှင်တို့ရေးထားတဲ့စာအုပ်လည်းဖတ်ပြခြင်းပါတယ်။သူကတော့ဒီမြမအစိုးရအဆက်ဆက်ဟာတဲ့ကုန်းထုတ်စွမ်းအားစုကိုအားပေးရမှမသိတာကနံပါတ်၁ပြဿနာပါတဲ့။စိုက်ပျိုးရေးနဲ့မွေးမြူရေးဘက်မှရင်းနှီးမြှုပ်နှံမှုနှပါတာအလုတ်ကန်ရှားပါမှုနီးပညာပိုင်းဆိုင်ရာအားနည်းမှုကိုဖြစ်ပေါ်စေပါတဲ့။နံပါတ်၂ပြဿနာကမလိုအပ်တဲ့နေရာတွေမှာငွေဖြုံးတီးနေတာပါတဲ့။ဆိုပြီးတော့သူကမလိုအပ်တဲ့နေရာတွေမှာတော့စစ်အသုံးစရိတ်မြင်မာခြင်းကုန်းထုတ်မှုတွေထက်အကျိုးဆောင်လုပ်ငန်းတွေကိုဦးစားပေးဆောင်ရွက်တာဟာတိုင်းပြည်အတွက်အလွန်အကျိုးရုပ်တယ်လို့ထင်ပါတယ်တဲ့။နံပါတ်3ပြဿနာကတော့တာဝန်ရှိတဲ့လူတွေကစီမံခန့်ခွဲမှုမှားယွင်းတာပါတဲ့။အစိုးရအစ်စ်တက်လာတဲ့မြို့ကြီးတွေမှာမြို့သစ်တွေဆောက်အစိုးရဘတ်ဂျက်ငွေတွေဖြန့်ပေးတာလုံးတင်နေ။ကုန်ထုတ်လုပ်မှုအတရင်တန်ဖိုးကိုတွက်ချက်ပြီးငွေဆက်ကိုအစ်စ်ရိုက်နှိပ်လဲပတ်ငွေအတွင်ထည့်တင်ပါတယ်တဲ့။ကုန်စင်းနှုံတက်တာကုန်ထုတ်ရန်တရားကိုအာယုံဆိုင်မဆိုင်ဆိုတာနဲ့ပဲဆိုင်ပါတယ်ဆိုပြီးတော့ရေးထားပါတယ်။အဓိကကတော့ဒီဟိုအခြေခံလူဒန်းစားအများစုဖြစ်တဲ့လေယာလုပ်ငန်းစိုက်ပျိုးမွေးမြူရေးဘက်မှာရင်းနှီးမြှုပ်နှံတာအားနည်းတယ်နောက်ဟိုဖွံ့ဖြိုးရေးလုပ်ငန်းတွေမှာလည်းမြို့ပေါ်မှာပဲလုပ်နေတယ်အစိုးရဘတ်ဂျက်ကိုလည်းဟိုသုံးဆွဲတာမမှန်ဘူးဆိုပြီးတော့လည်းဝေဖန်ထားပါတယ်အဲ့တော့အခုအစိုးရသည့်အနေနဲ့ရောဒီမြန်မာလူမျိုးမြန်မာပြည်သူအများစုအလုလုကင်နေတဲ့အများစုရဲ့ဒီအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့လေယာလုပ်ငန်းကိုဘယ်လိုပုံစံမျိုးနဲ့များဖွင့်ပြောလာအောင်လုပ်ပေးနိုင်မလဲရှင်ဆရာဦးမင်းခင်ဆရာအဲ့ဒါလေးဆွေးနွေးပေးပ
ါဟုတ်ကဲ့ဒီဆွေးနွေးကြတာအားလုံးကိုလောမြန်မာတယ်တော့အဓိကရေးကြတာအဲ့ဒီဆွေးနွေးတဲ့ချက်တွေကိုစက်တူဘယ်လိုအကောင့်ထည့်ဖို့မလဲအဲ့ဒါတွေဘယ်လိုချိတ်ဆက်ကြမလဲဆိုတာကအရေးကြီးတယ်ဆိုတော့ဒီနေရာမှာကျွန်တော်ကတမယူကြမှုတဲ့မျိုးတွေလည်းကျွန်တော်သုံးပါမယ်ခုနကပြောနေတဲ့ကဖြည်းဖြည်းလုပ်ငန်းကြီးကိုခေါ်ခေါ်ပြီးတော့အစိုးရကဒီအမှုလုပ်မှာကိုထုတ်နေအောင်ထုတ်ပြီးတော့ဟလာသူတို့ထုတ်ကုန်လေးဟိုအစီအကွက်ဝင်အောင်ဒါမျိုးဒီတာမန်နဲ့သူစင်ကာပူကဘာလို့သူ့နိုင်ငံကျင်းပလေးမှာလုပ်သလိုကိုယ့်နိုင်ငံမှာလည်းလုပ်နေအောင်ကြိုးစားနေနေလားမျိုးလဲကျွန်တော်တို့သုံးဖို့လုပ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရေလုံးကလို့ဟိုကိန်းမှာတမျိုးနှမျိုးတွေကိုကျွန်တော်အာရုံစိုက်လို့မရတော့ဒါဖြစ်နေတာဥမာကျွန်တော်တို့လောလောဆယ်လူပြည်နိုင်ငံမှာကျွန်တော်အဲဟိုဆိုင်နိုင်ငံပြည်နိုင်ငံနိုင်ငံကပို့ဝင်နိုင်ငံအဲပို့ကုန်မှလည်းအဆင်တစ်ခုထိထိထိုးတိုင်းမှာပါနေတယ်ဆိုတော့အဲ့ဒါမျိုးတစ်ခါကအားပေးတယ်တစ်ခါကလည်းကျွန်တော်တို့ကဟိုအမျိုးဆုံးဟိုကျွန်တော်တို့ diverse file လုပ်တယ်ပြောမှာပေါ့ဟိုအမျိုးဆုံးခွဲပြီးတော့ဟိုဒီအမျိုးမျိုးထုတ်ဆိုင်နေတာမျိုးကျွန်တော်လုပ်အောင်လုပ်လို့တယ်အဲ့ဒါလေဒီကကျွန်တော်ချင်ရတော့အစိုးရကပါဖို့ပါမှဖြစ်နေအစိုးရဒီစကားဒီစကားကိုကြိုက်တယ်မှဖြစ်နေဆိုတော့ကျွန်တော်တို့လူတွေကျွန်တော်ဟိုလာဒီစိုးရရဲ့ဒီပါတီဟိုရင်းမယောရှိကောပချင်ရတယ်မယောကျွန်တော်စီဝါရေးမူဝါဒမယောဒါတွေတော့ဟိုချထားပြီးသားပဲဆိုတော့လက်တွေ့ဘယ်လိုကောင်းတယ်ပုံမလဲအဲ့ဒီကိစ္စကကျွန်တော်အရေးကြီးတယ်အဲ့ဒီတော့ဒါလက်ရှိအစိုးရရဲ့
ဟုတ်ကဲ့ပါရှင်ဆရာဦးမင်းခင်ကျေးဇူးပါအဲ့တော့မတ်ခင်လေးကိုကျွန်မတလှည့်မေးချင်ပါတယ်မတ်ခင်လေးရှင်အဲ့တော့မတ်ခင်လေးတို့ဒီအသေးစားချင်းငွေလုပ်ငန်းနေတဲ့အမျိုးသမီးတွေနဲ့ဒါလုပ်နေတဲ့ဟာတွေလည်းရှိပါတယ်ဒီလောကမှာလည်းမတ်ခင်လေးတို့တော်တော်ထဲထဲဝင်ဝင်လုပ်နေတာဆိုတော့ဒီအခြေခံလူတန်းစားအမျိုးသမီးတွေအနေနဲ့အသေးစားလုပ်ငန်းလေးတွေမှာသူတို့ဘယ်လိုလုပ်ငန်းတွေမှာအာရုံစိုက်ပြီးလုပ်နေကြပါလဲဘလောက်သူတို့ဟိုဘလိုဟာမျိုးတွေများလုပ်နေကြပါသလဲသူတို့လက်ရှိမှာ
โอเคตู่ไอ้อเทศังงวยชื่ออ่ะแหละคุณออกไปมาတော့ကျွန်တော်တို့อ่ะคุณပြောသလိုပေါ့เนาะအရင်တော့ကတော့ INGO တွေကုလသမဂ္ဂလက်အောက်ခံတွေနောက်နိုင်ငံတကာကအဖွဲ့အစည်းတွေနေလာပြီးတော့ဟိုရက်ရွာထဲမှာရှိတဲ့အထူးသဖြင့်ကျေးရွာထဲမှာရှိတဲ့အမျိုးသမီးတွေကိုပတ်စံကြည့်တာပေါ့သူတို့ရဲ့ idea ကလည်းအမျိုးသမီးတွေလည်းဒီမှာပတ်စံရှိနေပတ်စံခံပြီးတော့ manage လုပ်နိုင်ရင်ဒီအရင်အောင်သူ့အတွက်ပို့ပြီးတော့ဟိုတာယာရဲဝင်ငွေကောင်းမယ်ဆိုလို့ရွေးချက်နေပေါ့သူတို့လုပ်နေရတယ်ကောင်းပါတယ်ခုနောက်ပိုင်းကတော့ private company တွေကပါဒါမျိုးတွေ micro credit တို့ microfinance တို့ပါလောက်လာတဲ့ခါမှာကျမတို့ကတဲတဲဝင်ဝင်ကြီးတော့ကျမကလည်းဒီလောက်ကိုမလုပ်ပြီးတော့မသိဒါပေမဲ့သူက micro လို့ပြောတဲ့အတွက်သူကအရန်သေးတယ်စက်စာချင်းပေးရဟာအရန်နေတယ်ပေါ့အမောင်းကငွေကြေးပမာဏကအရန်နေတဲ့ခါကျတော့တခါတည်းသူတို့ရဲ့မြေတောင်မြောက်ပေးမှုကြောင့်ဟိုကြီးလာတယ်ပေါ့နော်ဒီအမျိုးသမီးတယောက်ကသူ့အိမ်မှာအိမ်ချင်းဟိုကုန်စုံဆိုင်လေးဖွင့်တာပဲဖြစ်ဖြစ်အခြားသောစိုက်ပျိုးရေးလုပ်ငန်းထဲမှာငွေယူထည့်လိုက်တာပဲဖြစ်ဖြစ်ဟိုရေစုပ်ဆက်ဝယ်လိုက်တာပဲဖြစ်ဖြစ်ဒါမျိုးတွေမှာထည့်သုံးလိုက်တယ်ဒါ तू ကတဖြည်းဖြည်းနဲ့လုံနိုင်ကန်နိုင်လားလို့ तू ကသူ့အလုပ်ကအရင်ကြီးလဲပို့ထည့်ရမယ်လဲဆိုတော့ခုနပြောတဲ့ဟာတွေကအသေးစားပဲဖြစ်တဲ့အတွက်အသေးစားအတွက်ပဲသူတို့ပံ့ပိုးနိုင်တယ်ဒီထက်နည်းနည်းလေးကြီးလာမဲ့သူတွေအတွက်ပံ့ပိုးဖို့ကမရှိတော့ပဲသူတို့မှာအဲ့မှာကိုလိုကန်လန်ဖြစ်နေရမျိုးလဲကြုံရတယ်အဲကျွန်မကြားဘူးလေတချို့ကြားတော့လေတော်တော်များများကသူကဟိုရာဂိုင်နှုန်းကိုသူတို့ကအစားတွေကအရှုံးတစ်ဝက်အမျက်တစ်ဝက်လိုမျိုးပေါ့နော်အရင်တစ်ဝက်ဟိုရှုံးတာလဲတစ်ဝက်လိုဟိုတက်မှတ်ပြီးသားပါဟိုလုတ်တဲ့သူတွေကဒါပေမဲ့ဘာလို့လဲဆိုတော့ကျွန်မသိရတာအရင်ကြီးအောင်မြင်တယ်လို့ကျွန်တော်ပြောလို့မရဘူးဒါလည်းတန်းရည်စီးပွားရေးအခြေစားကြောင့်လဲပါမယ်အဲ့ဒီလူတွေရဲ့အသိပညာနော်လုံနိုင်ကန်နိုင်စွမ်းပေါ်မှာလဲမူတည်မယ်လို့ထင်တယ်တချို့ဆိုရင်သုံးတာများတယ်ဘာလို့ဆိုကျွန်တော်တို့သိနေတဲ့အမျိုးသမီးတွေဆိုသူတို့ဒီပတ်စံဒီနေ့သွားယူရမယ်ဟေးဒီသူတို့ကခေါ်တာပေါ့နော်ဒီအဖွဲ့ရပြီးမဲ့ပတ်စံသွားယူရမယ်နေယူပြီးရင်သူတို့ကအကျွေးဆက်တာတွေအခြားသောပစ္စည်းလေးတွေဝယ်တာတွေလုပ်တဲ့အခါကျတော့ဒါသူတို့ရဲ့ဟိုအရင်းကြီးဆိုတဲ့အဲကိုမရောက်ခဲနဲ့မိသားစုဒီလဲပတ်ဖို့အတွက်ပေါ့နေ့စဉ်ဘဝလဲပတ်ဖို့အတွက်မှရောက်သွားတဲ့အခါကျတော့တိတ်ပြီးတော့ဟိုအရင်းကြီးမလုပ်လိုက်နိုင်ဘူးပေါ့နော်ကျွန်တော်အခုဒီပုံလေးပကကနေပြီးတော့ကုမ္ပဏီလိုပုံစံမျိုးတွေနဲ့ဖန်တီးပြီးတော့ချီးတဲ့နေရာတွေမှာမေးကြည့်တာတော့သူတို့တသိန်းလို့ပြောလို့ချီးတယ်ပေါ့နော်ဒါပေမဲ့တချို့ပြောတော့လေတချို့ကအဆင်ပြေတယ်အမချိုးလို့ပဲပြောတယ်တချို့ကကြတော့အမျိုးသမီးကိုပဲတက်ကက်ထားတာမဟုတ်ဘဲနဲ့အမျိုးသမီးမျိုးသားတက်ကက်ထားပြီးတော့လောက်တာလဲတွေ့ရတယ်အဲ့မှာကျွန်တော်တို့တခုရှိတာအခုဟိုကဘာပံကကျွန်တော်တို့နိုင်ငံကိုဝင်လာပြီးအဲ့မှာ development ဆိုပြီးတော့ဖွံ့ဖြိုးရေးရန်ပုံငွေတွေအစီအစဉ်တွေလုပ်နေတော့ကျွန်တော်တို့ပြီးခဲ့တဲ့လတွေမှာကျွန်တော်တို့ဒီကဘာပံကအစီအကဲနဲ့တွေ့တဲ့အခါကျွန်တော်တို့အဲ့ဒါကိုတော့ပြောပါတယ် gender inclusion ဖြစ်ဖို့အမျိုးသမီးတွေကိုပတ်စံလက်သေးကိုရောက်အောင်ပို့ပေးဖို့ပို့ပြီးတော့ရင်းနှီးမြှုပ်နှံဖို့အမျိုးသမီးတွေ manage လုပ်နိုင်အောင်အမျိုးသမီး program တွေလုပ်ပေးဖို့တော့ကျွန်တော်တို့တိုက်တွန်းထားတာပေါ့နော်အဲ့ဒါကြီးတော့ရှိတယ်ဒါပေမဲ့လုံးလုံးဆယ်မှာတော့ကျွန်တော်တို့လုပ်နေတဲ့သူတွေကလည်းဒီလိုပဲဟိုလုံရင်းကရင်နဲ့ပဲပတ်နေရပဲရှိတယ်အရင်ကြီး success story တွေရှိရသလားဆိုတော့ကျွန်တော်တို့တိတ်အများကြီးတော့မကြောက်ဘူးချင်း
ဟုတ်ကဲ့ပါရှင်မခင်လေးကျေးဇူးပါအဲ့တော့ကျမတို့သောတာရှင်တူဖြစ်တဲ့ကိုကိုဇော်ရေးထားတဲ့စာလေးကိုလည်းစိတ်ဝင်စားဖို့ကောင်းပါတယ်ကျမဖတ်ပြပါရစေပြိပရင်းနှီးမြှုပ်နှံတာကလူနည်းစုပဲအလုပ်ရပြီးအကျိုးအမြတ်ကရင်းနှီးတဲ့သူပဲရမှာပါတဲ့အဓိကကကုန်ချမ်းကိုကုန်ကျော်ဖြစ်အောင်လုပ်ရမယ်ဥပမာတရုတ်တွေမြန်မာစီကကုန်ချမ်းတွေကိုယူကုန်ကျော်လုပ်မြန်မာနဲ့နိုင်ငံတကာကိုဒီပြန်ပို့တယ်ပေါ့နော်အဓိကနီးပညာတွေလိုအပ်တယ်နီးပညာကသာလျင်လူငယ်လူကြီးအကုန်လုံးအလုပ်အကိုင်အခွင့်အလမ်းတွေပို့ပြီးတော့ရပါမယ်လို့သူကရေးပြီးတော့ဆွေးနွေးထားပါတယ်အဲ့တော့ဆရာဦးမင်းခင်ရှင်အဲ့တော့မြန်မာနိုင်ငံကကုန်ချမ်းတင်ပို့တဲ့နိုင်ငံဖြစ်နေပါတယ်အခုလောလောဆယ်မှာတော့ဟိုကြားလဲကြားခဲ့ပါပြီအဲ့တော့ဒီကုန်ချမ်းကိုတစ်ဝက်တစ်ပြက်တစ်ပိုင်းတစ်စားလောက်ဖြစ်ဖြစ်ကုန်ကျော်လုံနိုင်တဲ့အနေအထားမျိုးများဟိုဖြစ်လာနိုင်ပါသေးသလားကုန်ချမ်းကလည်းကြံရောကြံသေးရလားတော့မသိပါဘူးဆရာဘလို့များသဘောရပါလဲ
ကုန်ရည်ရည်ပြန်ရလာကုန်ရည်လာလို့ကန်တာနိုင်ရှိတာပေါ့နော်ဒါတော့လေကိုယ်ပြန်ရထုတ်နေအောင်မှာကျွန်တော်ကိုထုတ်တဲ့ပြန်သာတာကိုခုနကတန်ဖိုးမှုထုတ်ကုန်ထုတ်နေအောင်လုပ်ဖို့လိုတာပေါ့ဒါပေမဲ့တခါခုနစိုက်ပြီးပြန်မှန်လို့ဟာမျိုးကိုလည်းကျွန်တော်ကတန်ဖိုးခွင့်ပြီးတော့တန်ဖိုးပေါင်းထည့်ပြီးတော့ဒယ်လီအဲ့တော့ပြောကြတာပေါ့အဲ့ဒါမျိုးလုပ်ပြီးတော့ကျွန်တော်တို့ပို့နိုင်မှုလည်းလိုတယ်အဲ့ဒီနေရာမှာကျွန်တော်စီဝါရေးဒီပြည်သားရှင်တွေသူကလူသားတွေကိုဖိခွေတဲ့ကတိညာရှိလေအမျိုးဝရတာတော့ဒီတမန်ပေါ့သူရဲ့ဝင်လို့အဟုတ်ဒါအစိုးရရဲ့အတူကြီးကိုစနစ်ကြတုံးပြီးတော့မကုန်လို့လာလို့မကောအောင်မဖြုံးလို့တုံးပြီးတော့ဝင်လို့အဟုတ်ပြင့်ပေးပြီးတော့
အဲ့ဒီဝင်လို့အားရဲ့ဆွဲအားနဲ့ကုန်ထုတ်လို့မပြတ်လာပေါ့ဆိုတော့ဒါကတစ်ခါလေကိုယ်ကဒီဘက်ကဝင်လို့အတက်လာတယ်ဟိုဆိုတဲ့ခါမျိုးမှာကျွန်တော်တို့ဒီကဟိုတောင်းအားကတော့ရလာမယ်ဆိုတော့နိုင်ငံသားလာကြည့်လာဒီလိုမဖြစ်ဘူးနိုင်ငံသားကုန်ကြော်တွေလာကိုယ်ကကုန်ကြော်မထုတ်နိုင်ဘူးလို့မဖြစ်ဘူးဆိုတော့ဒါလေးကိုလည်းကျွန်တော်တစ်ခါကဟိုစီမံခံရဖို့လိုတယ်နောက်တစ်ခုကအများတီတူပါဝင်ပြောလာနိုင်မှုလို့လို့ဆိုတော့ကျွန်တော်တို့နိုင်ငံသားလာစီအိုင်ငံကြီးကိုခေါ်မယ်ဆိုရင်ဆက်စီအိုင်ငံကြီးကိုပြန်လာပြီးလုပ်နေအောင်ကျွန်တော်တို့တိုင်းပြည်ရေလူရေနေထားအခြေဝေနေထားလေးဆက်ယူအောင်ကျွန်တော်ရပုံစံချပြရမယ်ခေတ္တရာတော့လည်းမတကအစိုးရပါဖို့ပါမယ်ဒါမျိုးဖြစ်အောင်နော်နောက်တစ်ခုကဟိုအများပါနေရမယ်အဲ့တော့ဒီဟာကိုအစိုးရကိုယ်တိုင်ဝင်ပြီးတော့အစိုးရပါပြီးတော့ဟိုသူ့ဟာဒီလိုတက်လာအောင်ပေါ့ဒီတက်လာအောင်စီမံခံရတဲ့အခါမှာဒီကြည့်တဲ့ကတည်းကဒီရာဖြစ်နေတဲ့အခြေအနေမှာကျွန်တော်သိဖို့လိုတယ်။နော်။ပြီးတော့ဟိုပညာရှင်တကယ်လားလို့ပညာရှင်အားကိုးနေတဲ့အခြေအနေမှာသိနေလို့ဒီပေါ်မှာအများရဲ့အတန်းတစ်ခါက transparency ပြောနေကြတယ်အများသိအောင်။နောက်ပြီးတော့အများရဲ့အတန်းအများရဲ့အတန်းဆက်ပြီးရင်းအပြပါရောပေါ့နော်။ဒါတွေပါပါပြီးတော့ဒီလိုအကောင့်တွေဟိုသူ့နဲ့ဒီလိုတွားတင်နေဆွမ်းမျိုးကိုပြသကြည့်ပြီးရှင်းလိုက်ရရှိပေါ့။အဲ့လိုအရင်ကလည်းကျွန်တော်ကောင်းတဲ့ပုံနိုင်မှာဒါကတကယ်တမ်းကျွန်တော်ကိုခုထူးထလောင်းဖြစ်လာမယ်ခုနကပြောနေကုံရမ်းနေလေဒါကကုံကျော်နေလေကိုကထုတ်လာနိုင်မယ်ကိုတိုင်းဒီမှာကုံကျော်နေတက်လာတယ်ဒါတော့ကျွန်တော်တို့ဒီဝင်လို့တုံကုံကျော်နေတက်လာပါပဲဒါပေမဲ့တစ်ခါကဒီဥစ္စာကဒီဝင်လို့ကဟိုကုံထုံးလုံးကိုမောင်းနိုင်လေဆိုရင်ကုံကျော်တက်လာဖြစ်မှရှိဘူးဒါကအကန့်တတစ်ခုမှာနမခါလို့လို့ခလာဒီကစီအိုရေလက်တော့တွန်းလာရင်ခါကျတော့ကျွန်တော်တို့ကိုင်ခွက်လာမယ်ခလာဝင်ဝင်တွေးလာမယ်ဆိုရင်ဒီကနေ့လည်းလည်းဒီတက်တာပဲဒါနဲ့ဟိုလိုရှိဝင်ဝင်တွေးလာတဲ့ခါကျတော့ဒါကတိချမ်းရှိ
ဟုတ်ကဲ့ပါရှင
်ဟု
တ်ကဲ့ပ
ါဆရာကြောက်ပို့ဆရာကိုတွားပြီးတော့စဉ်းစားနေရတဲ့အော်လေးရတော့အဲ့ဒါတော့မပန်းဘူ
းဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါခုနဆရာပြောတဲ့အထက်မှာကျွန်မတခုလေးမေးချင်ရှိပါတယ်အဲ့ဒါအဲ့ဒါကတော့ဒီအစိုးရအနေနဲ့လက်ရှိစီးပွားရေးအခြေအနေမှန်ကိုသိဖို့လိုတယ်လို့ဆရာခုနပြောသွားပါတယ်ရက်ဆွန်တို့ဆရာတခွန်းဖြစ်ပေးပါအခုလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမှန်ကိုသိနေပြီလားရှင်ဆရာ
မသိဘူးလား
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲဆန္ဒခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးပေးကြတဲ့အမမတ်ခင်လေးနောက်ဆရာဦးမင်းခင်နဲ့ပါဝင်ဆွေးနွေးကြတဲ့ကျမတို့သောရရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတင်ဂီတိုက်ကမကထာပြုပြီးဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းကိုမနေ့ဖန်ဗုဒ္ဓဟူးနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်အစီအစဉ်အဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်
ယင်းနိုင်ငံဘက်ကမြို့တော်မှာလူအများပြားသိဆုံးခဲ့ရတဲ့တနင်္ဂနွေနေ့ကတက်ခတ်မှုကြောင့်နိုင်ငံရေးအရာအချက်တဲကြုံနေရချိန်မှာပဲအီရက်ပြည်ရဲ့ဝန်ကြီးမိုဟာမက်ကာဘန်ကယာရုကနေနှုတ်ထွက်ခွင့်တောင်းလိုက်ပါတယ်လူ185ယောက်တက်မနေသိဆုံးခဲ့တဲ့အထူးကံဘုံခွဲတက်ခတ်မှုဖြစ်ရတဲ့ပတ်သက်ပြီးလူတို့ရဲ့အမျက်ဒေါသရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟေဒါအယ်ဘာဒီထံမှနှုတ်ထွက်ခွင့်တောင်းခံထားတဲ့ကာလအတွင်းသူ့ရဲ့တာဝန်တွေကိုတော့လက်ထောက်ထံမှဒီကနေ့ပဲလွှတ်ပြောင်းပေးရလိုက်ပါတယ်ဆော်ရီအာရီယာဗီယာနိုင်ငံမှာလူလေးဦးတည်ပြီး၅ဦးထိရတဲ့ရရခဲ့တဲ့မွတ်စလင်တွေထွတ်မြတ်ထားရမဒီနာမြို့ကတက်ခတ်မှုပါဝင်နေရာတော်များမှာတင်းနာနေတုန်းကအသေးခံဘုံခွက်တက်ခတ်မှုတွေကြုံခဲ့ရပါတယ်နိုင်ငံရှိပိုင်းကကတ်တက်မြို့ကရှီယာပလီတခုမှဖြစ်ခဲ့တဲ့အသေးခံဘုံခွက်တက်ခတ်မှုကိုလည်းအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကအစ်မင်းစားသောက်ဆိုင်တစ်ခုမှာဆွမ်းအော်သမားတွေတပ်ဖြတ်တာခံခဲ့ရတဲ့ဂျပန်နိုင်ငံသား9ယောက်ရဲ့အလောင်းတွေနေရပြန်ရောက်လာခြင်းမှာပဲဂျပန်နိုင်ငံချားယုံကြီးဖူမီယိုကူရှီရာကသူ့အနေနဲ့ကြီးကျယ်ဝမ်းနည်းမိသလိုဒေါသလည်းထွက်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်တက္ကသိုလ်မှာစနေနေ့ကတည်ဆုံခဲ့တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့ဒဇဂန်20တွေထဲမှာဂျပန်နိုင်ငံသားတွေလည်းပါဝင်ခဲ့ကြတာပါအမေရိကန်သမ္မတလောင်းယူဘွဲတွေဒီကနေ့မဲဆွယ်စည်းရုံးလှုပ်ရှားကြမယ်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားဟီလာရီကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်အိုဘားမားပထမဆုံးချိန်တက်ရောက်စကားပြောဆိုမှလည်းဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ဗန်ပေါ်ဒူးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ2432နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.